Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ29ရက်ဗုဒ္ဓဟူးနေ့ညဖက်9:30အစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒီမှာနောက်တော့အခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညဖက်သတင်းတွေကိုမတ်တင်ညီထိုင်နေတူကြီးညာပြီးတော့မှာပါ။အမေရိကန်မျိုးသားလူမျိုးရေးအကြံပေးဂျွန်ဘိုတန်ရဲ့ရုရှားခီးစဉ်ကြောင့်ဒီအမေရိကန်နဲ့ရုရှားဆက်ဆံရေးပုံမှန်ပြန်ဖြစ်လာဖို့အခွင့်အလမ်းတွေတိုးလာတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနဂျစ်ဘရာဇက်နဲ့ဆက်ဆံမှုရှိတဲ့အစအဦးတွေကိုဝင်ရောက်စီးနေရကနေဒေါ်လာတန်300နီးပါးတန်ဖိုးရှိတဲ့ငွေသားတွေလက်ဝတ်ရည်စနာနဲ့အဖိုးတန်လက်ကင်အိတ်တွေကိုတင်ဆက်ရမိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုတင်ပြပေးတော်မူရှိပါတယ်ခင်ဗျာ
။ကောင်းပါပါရှင်။ချစ်ခင်ပြည်နယ်မှာကြုံခဲ့ရတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဂျနီဗာမှာဒီကနေ့ကျင်းပတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီမှာဆွေးနွေးခဲ့ကြတဲ့တွင်မှာကြားဖို့ရှိတာကတော့
No inquiry yet effectively holding perpetrators to account. I must ask why the government seeks to create more investigations.
လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Miss Yang Healy ပြောသွားတာပါ။အပြည့်စုံကတော့မကြခင်ကြားမှာပါ။ဒီနောက်မှာတော့တိန့်စီခံလက်ရမြေတွေပြန်လဲပေးအရေးမှာပြန်လဲစီစီရေဘဟုကော်မတီဖက်ကလုတ်ကင်တာနောက်နေနေတဲ့အတွက်တိုင်းဒေသအစိုးရကိုလုတ်ပိုင်ခွင့်ပေးဖို့တိုက်တွန်းနေကြတဲ့အကြောင်းနဲ့တိုင်းမြန်မာနယ်စပ်ကရွှေပြောင်းကလေးတွေပညာသင်ကြားခွင့်ရရေး UNESCO ကချုပ်ပတ်တဲ့သတင်းတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ကျော်စနာရဲ့မြန်မာအရေး30ချက်နဲ့အခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်နဲ့မတင်ငင်ထိုက်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုအတွင်းကိုနေဆက်ဖြတ်ပြီးတရားမဝင်ဝင်ရောက်လာကြပြီးတဲ့နောက်ခွဲခြားထင်းထင်းထားခံထားရတဲ့မိဘတွေနဲ့သားသမီးတွေကိုအစိုးရကပြန်လည်ပေါင်းစည်းပေးဖို့ဖက်ဒရယ်တရားသူကြီးတဦးကအမိန့်ချမှတ်လိုက်ပါတယ်မိဘတွေရဲ့အခြေအနေကကလေးတွေအတွက်အနေဖြစ်စေတဲ့မတင့်တော်တဲ့အနေအထားမဟုတ်ဘဲနဲ့ဒီလိုခွဲခြားထိန်းသိမ်းထားတာတွေမလုပ်ဖို့တားမြစ်လိုက်တာပါခွဲခြားထိန်းသိမ်းခံထားရတဲ့မိသားစုတချို့ရဲ့ကိုယ်စား American Civil Liberties Union American လူမှုလွတ်လပ်ခွင့်ဆိုင်ရာသမ္မတ ACLU ကတိုင်ကြားထားတဲ့အမှုမှာတရားသူကြီးဒနာဆာဘရောကအခုလိုအမိန့်ချမှတ်လိုက်တာပါမက္ကဆီကိုနယ်ဆက်ကိုဖျက်ပြီးအမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခံရသူတွေကိုသားသမီးတွေနဲ့အတူထားရှိရေးအပေါ်ဒီကနေ့ဗုဒ္ဓဟူးနေ့မှာအောက်လွှတ်တော်မှာမဲခွဲဖို့နိုင်ပြီးမှပဲတရားသူကြီးရဲ့အဆုံးဖြတ်ချက်ထွက်လာတာပါအမေရိကန်တောင်ပိုင်းနယ်စပ်ကနေတရားမဝင်လာတဲ့မိဘတွေစီကနေခွဲခြားထိန်းသိမ်းထားတဲ့ကလေးငယ် 2049 ဦးရှိတယ်လို့အမေရိကန်အာဏာပိုင်တွေကပြောဆိုထားပါတယ်အကြံဖတ်မှုတွေများတဲ့ Guatemala, Honduras နဲ့ El Salvador နိုင်ငံတွေကအများပြပါဝင်တဲ့လူငယ်တွေကိုတော့မိဘတွေနဲ့အဝေးကကိုလိုနီစခန်းတွေကိုပို့ဆောင်ထားတာပါမိဘဖြစ်သူတွေကတော့လူဝင်မှုကြီးကြပ်ရေးဆိုင်ရာကျန်းမာရေးစစ်ဆေးမှုတွေစောင့်ဆိုင်နေခြင်းအတွင်းထိမ့်သိမ်းခံထားရတာဖြစ်ပါတယ်အခုချိန်ကြီးတော့အစိုးရကကလေး6ဦးကိုပဲမိဘတွေနဲ့ပြန်လည်ပေါင်းစည်းပေးထားနိုင်ပါသေးတယ်ခင်ဗျာ
မွတ်စလင်များစုနေထိုင်ရာ၅နိုင်ငံကနိုင်ငံသားတွေအပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ထုတ်ပြန်ချက်ဟာနိုင်ငံရဲ့အကျိုးစီးပွားအတွက်လိုအပ်တယ်လို့နိုင်ငံတော်တရားရုံးချုပ်ကအင်ကာနစ်မှာဆုံးဖြတ်အတည်ပြုပါတယ်။ထရန့်ရဲ့သမ္မတအမိန့်ရဲ့ထုတ်ပြန်ချက်ဟာသမ္မတလုတ်ပိုင်ခွင့်ထဲကနေလုတ်ခဲ့တာဖြစ်တယ်လို့တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကဆုံးဖြတ်ချက်ကြေညာချက်ထဲမှာရေးသားထားပါတယ်။1965ခုနှစ်အဥပဒေအရနိုင်ငံရဲ့အကျိုးစီးပွားအတွက်နိုင်ငံတဲ့ဘုသူ့ကိုဝင်ခွင့်ပေးမယ်ဆိုတာဆုံးဖြတ်ခွင့်ရှိတဲ့အတိုင်းသမ္မတကဆောင်ရွက်တယ်ဆိုတာတတိယဖြစ်စရာမရှိဘူးလို့တရားသူကြီးချုပ်ကရေးသားထားပါတယ်။သမ္မတထရန့်တက်လာပြီး9ရက်အကြာ2019ခုနှစ်ဇန်နဝါရီလကအရင်ဆုံးထုတ်ပြန်ခဲ့တဲ့ခီးသွွာလာခွင့်ကန့်သတ်ချက်နဲ့2019ခုနှစ်မတ်လမှာပြင်ဆင်ထုတ်ပြန်ချက်တွေအပေါ်တရားရုံးတွေကပေးချခဲ့ပြီးတဲ့နောက်2019စက်တင်ဘာလကအခုနောက်ဆုံးထုတ်ပြန်ချက်ကိုထုတ်ပြန်တာဖြစ်ပါတယ်ဒီထုတ်ပြန်ချက်မှာအီရန်လီဗျာဆိုမာလီယာဆီးရီးယားယေမင်နဲ့မြောက်ကိုရီးယားနိုင်ငံတွေကနိုင်ငံသားတွေအပြင်ဗင်နီဇွဲလားအစိုးရနဲ့ပတ်သက်နေသူတချို့အပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်ခဲ့ပါတယ်သမရမိတ်နဲ့တတိယကျင်းခီးသွွာလာခွင့်ပိတ်ပင်မှုအပေါ်ဟာဝိုင်ပြည်နယ်ကမွတ်စလင်အစိုးရနဲ့ပြည်နယ်ဒေသခံ၃ယောက်ကတရားရုံးမှာကန့်ကွက်စင်ခေါ်ခဲ့ကြတာပါဒီပိတ်ပင်မှုဟာအမေရိကန်ဖွဲ့စည်းပုံနဲ့1965ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့လွှဲမှုကြီးကြပ်ရေးနဲ့နိုင်ငံသားဆိုင်ရာအဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးတရားရုံးကိုတင်ပြခဲ့တာပါဒါကြောင့်ဒီမှုကိုနိုင်ငံတော်တရားရုံးချုပ်ကနေအဆုံးဖြတ်ပေးဖို့ထရန့်အစိုးရကအယူခံတင်ခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်မျိုးသားလူမျိုးရေးအကြံပေးဂျွန်ဘိုတန်ရဲ့ခီးစဉ်ကြောင့်အမေရိကန်နဲ့ရုရှားဆက်ဆံရေးပုံမှန်ပြန်ဖြစ်လာဖို့အခွင့်အလမ်းတိုးလာတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဘိုတန်ကိုဒီကနေ့မှပြောပါရယ် နိုင်ငံဆက်ဆံရေးအကောင်းဆုံးအနေထားမှာရှိမနေဘူးဆိုပြီးတော့လည်းသူကပြောပါတယ်တင်းမာတဲ့သဘောထားရှိပြီးရုရှားပေါ်ပို့ပြင်းထန်တဲ့ပိတ်ဆို့တိုက်ခတ်မှုတွေချမှတ်ဖို့အချိန်ချင်းတိုက်တွန်းပြောဆိုခဲ့ဘူးတဲ့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘိုလ်တန်ဟာအမေရိကန်နဲ့ရုရှားဆက်ဆံရေးအပါအဝင်ဖြစ်လာနိုင်ခြေရှိတဲ့သမရရရဲ့တွေးဆွန်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ရုရှားအစိုးရအရာရှိတွေနဲ့ဆွေးနွေးတော့မှာဖြစ်တယ်လို့အင်မီရောပြောခွင့်ရဆယ်ရာဆန်နက်စ်ကတွစ်တာမှာရေးသားပါတယ်ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကလည်းနိုင်ငံများသိအစီအမပြေလာတဲ့ဆက်ဆံရေးအခြေအနေအပြင်နိုင်ငံတကာကိစ္စရပ်တွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့သတင်းတော်တွေကိုပြောပါရယ်သူရဲ့တရားတာခီးစဉ်တွင်သမ္မတပူတင်နဲ့ထရန့်တို့နှစ်ဦးရဲ့ပထမဆုံးထိပ်သီးဆွေးနွေးပွဲဖြစ်လာဖို့အရေးအခြေခံအချက်တွေကိုညှိနှိုင်းသွားနိုင်လိမ့်မယ်လို့ဘိုလ်တန်ကမျှော်လင့်ထားတာပါထရန့်မှာလာမယ့်ဇူလိုင်17ရက်နေ့စနေရက်နေ့မှာနေတိုမြောက်အတ္တလန္တိတ်ဆက်စာချုပ်အဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးတက်ရောက်ဖို့ရှိတယ်လို့ဇူလိုင်17ရက်နေ့မှာပြည်တည်နိုင်ငံကိုတွားရောက်လည်ပတ်ပြီးတဲ့နောက်ပူတင်နဲ့ထရန့်တို့တွေ့ဆုံမယ်လို့ခန့်မှန်းထားပါတယ်ထရန့်နဲ့ပူတင်တို့ဟာနိုင်ငံတကာထိပ်သီးအစည်းအဝေးပွဲတွေတက်ရောက်ရင်းနှစ်ကြိမ်တီးခြားစီဆွေးနွေးပြောဆိုခဲ့ဘူးလို့တယ်လီဖုန်းနဲ့လည်းအချိန်ချင်းပြောဆိုခဲ့ကြဘူးပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တီနဲ့တရုတ်ကာကွယ်ဝင်ကြီးဝေဖန်ခန်းတို့ဒီကနေ့တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးပါတယ်။နိုင်ငံခြားကုန်သွယ်ရေးတောင်တရုတ်ပင်လယ်ပြင်ရေးတို့မှာတင်းမာမှုတွေရှိနေပေမဲ့လည်းပြည်ပြည်လဲလဲရှိရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်။နိုင်ငံစစ်ဖက်ဆက်ဆံရေးကောင်းရှိဖို့အရေးကြီးတာကိုအမေရိကန်ကာကွယ်ဝင်ကြီးကဆွေးနွေးပွဲမှာအလေးထားပြောပါတယ်။တရုတ်ကွန်ပျက်စီးရဲ့အပေါ်အခွင့်အရေးတိုးကောက်ဖို့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်အပေါ်တရုတ်ဘက်ကမကြေမနက်ဖြစ်နေမှုကလည်းကာကွယ်ဝင်ကြီးရဲ့တရုတ်ခီးစဉ်အပေါ်မှာတက်ရောက်မှုရှိနေတာပါ။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ဘက်ကစီးရီးတိဆောက်မှုတွေတိုးမြင့်ဆောက်ရွက်လာနေကြကြောင့်လည်းအင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးမှာအဖို့အထစ်ဖြစ်နေပါတယ်ရှင်။
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဟုတ်တယ်ဦးနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါရခင်ဗျာ။ရခိုင်ပြည်နယ်ကလူခွင့်ချုပ်ဖောက်မှုတွေကိုပေါ်ထုတ်နိုင်အောင်နိုင်ငံတကာကစုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ကဒီကနေ့ပဲထပ်မံတိုက်တွန်းလိုက်ပါရယ်။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့ပြည်ပခါတွေမှာလူခွင့်ချုပ်ဖောက်မှုတွေမှာတာဝန်ရှိသူတွေကိုပေါ်ထုတ်ရေးယူပြီးနောက်မှာအလားတူဖြစ်ရမျိုးတွေကိုဟန်တားနိုင်ဖို့ယုံကြည်စိတ်ချနိုင်လောက်တဲ့နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းလူခွင့်အထူးကိုယ်စားလှယ်ရဟင်းလီကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီမှာတိုက်တွန်းလိုက်တာပါမြန်မာဆိုရကိုယ်စားလှယ်ဖြစ်လူခွင့်ကောင်စီမှတက်ရောက်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအမြင့်တန်းအတွင်းဝင်ဦးမြင့်သူကတော့လူခွင့်အထူးကိုယ်စားလှယ်တွေရဲ့တင်ပြချက်တွေဟာပလိုက်မှုရှိပြီးလှုပ်ထုံးလုပ်နည်းနဲ့မညီတာတွေရှိခဲ့တယ်ဆိုပြီးတော့အစားထိုးခန့်အပ်ဖို့တောင်းဆိုခဲ့ပါတယ်မြန်မာဆိုရအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းနဲ့မကြသေးခင်တုန်းကကုလအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံလာရောက်ပြီးရခိုင်ပြည်နယ်ပါဝင်ပြည်ပခဖြစ်ရာဒေသတွေကိုတွားခွင့်ပြုခဲ့တာမြန်မာနိုင်ငံမှာရုံးခွင့်ဖွင့်လှစ်ဖို့လက်ခံခဲ့ရပြီးရှိခဲ့တာကိုလည်းသူကညှိနှွန်းပြောဆိုခဲ့ပါတယ်လူခွေရဲ့အထူးကိုယ်စားလှယ်ရဟင်းလီကတော့ရခိုင်ပြည်နယ်ကပြည်ပခတွေနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေဟာလုံလောက်မှုမရှိကြောင်းနဲ့နိုင်ငံတကာရာဇဝတ်ပြစ်မှုခုံရုံး ICC ကစုံစမ်းဖို့ကြိုးပမ်းမှုကိုအားပေးကြောင်းလူခွေကောင်စီကဒီလုပ်ငန်းရှင်တွေချမှတ်ဖို့လည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံကကြောက်လှိုင်ကူတစ်ခုထဲမှာ၄ရက်နေပါပိတ်မိတဲ့ထိုင်းလူငယ်ဘောလုံးအသင်းကကျောင်းသားလူငယ်၁၂ယောက်နဲ့ညီပြဆရာတယောက်ကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေဆက်ပြီးတော့ရှာဖွေနေစေဖြစ်ပါတယ်။အသက်၁၇နှစ်ကနေ၁၆နှစ်အရွယ်ကျောင်းသားလူငယ်တွေကိုအသက်၂၅နှစ်အရွယ်သူတို့ရဲ့ညီပြဆရာကပြိုင်ပွဲအတွက်လေ့ကျင့်မှုတွေပြီးချင်းမိုင်ခိုင်တဲ့ကတန်လောင်နန်းနွန်ကြောက်ကူရှိရာကိုပြီးခဲ့တဲ့စနေနေ့ကခေါ်သွားခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလေးကသူတို့အလုံးပျောက်ဆုံးနေတာဖြစ်ပါတယ်။ဒီအပိုင်းမိုးဆက်တဲ့ရွာနေပြီးကြောက်ကူတွင်ရေတက်နေသလိုတချို့နေရာတွေမှာဆိုရင်ရေကတနာရီကို6လမှနှုန်းနဲ့တက်နေတာဖြစ်ပေမဲ့လို့ထိုင်းရေတက်ရဲ့ Navy Seal အထုတပ်ဖွဲ့ကရင်းငုပ်သမားတွေကတော့ရှာဖွေကယ်ဆယ်မှုတွေကိုခက်ခက်ခဲခဲဆက်ပြီးလုပ်နေကြပါတယ်။ဒီကြောက်ကူဟာမြန်မာနိုင်ငံနဲ့နေဆက်အနီးမဲဆိုင်မြို့မှာရှိတာဖြစ်ပြီးအခုလိုမိုးရွာသည့်ဇွန်လကနေအောက်တိုဘာလအထိရေကြီးရေရှမ်းမှုတွေဆိုးဆိုးရွာရွာကြုံရလေရှိတဲ့နေရာဖြစ်ပါတယ်
။မလေးရှားဝန်ကြီးဂျိုဟန်နဂျစ်ဘရာဇက်နဲ့ဆက်ဆက်မှုရှိတဲ့အစအဦးတွေကိုဝင်ရောက်စီးနင်းရာကနေစုစုပေါင်းဒေါ်လာ295သန်းနီးပါးတန်ဖိုးရှိတဲ့ငွေသားလက်ဝတ်ရတနာနဲ့အဖိုးတန်လက်ကမ်းအိတ်တွေကိုသိမ်းဆည်းရမိတယ်လို့မလေးရှားရဲကပြောပါတယ်။ငွေကြေးနဲ့ဆက်ဆက်တဲ့ရာဇဝတ်မှုဖော်ထုတ်ရေးဌာနအကြီးအကဲအာမစင်းကဒီကနေ့ကွာလာလမ်ပါမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဒီသိမ်းဆည်းရမိတဲ့ပစ္စည်းတွေကိုပြသခဲ့ပြီး နိုင်ငံတွင်းဒါဟာအမြောက်အများစံချိန်တင်သိမ်းဆည်းရမိလားလို့ဆိုပါတယ်။နဂျစ်နဲ့ဆက်ဆက်မှုရှိတဲ့နေရာ6ခုကနေလက်ဝတ်ရည်စနာပစ္စည်းပေါင်း12,000လက်ကင်အိတ်568လုံးနဲ့နာယီ423လုံးနေကမျက်မှန်234လက်ကိုတင်ဆက်ရမိခဲ့တာပါအဲ့ဒီထဲမှာဒေါ်လာ1,000ဂျော်ဒန်လေဆွဲလဲပါဝင်ပါတယ်သူအာနာရစီမှာတည်ထောင်ခဲ့တဲ့နိုင်ငံပိုင် 1MDB ကုမ္ပဏီရဲ့ရမုံငွေတွေကိုဝန်ကြီးချုပ်ဟောင်းနဂျစ်အလွဲသုံးစားလုပ်ခဲ့တယ်ဆိုပြီးဆွဆွဲထားတာလည်းဖြစ်ပါတယ်ခင်ဗျာ
ရုရှားမှာချင်းပတ်နေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာတော့အခုအုပ်စုအက်ကမက္ဆီကိုနဲ့ဆွီဒင်တောင်ကိုရီးယားနဲ့ဂျာမနီတို့နှစ်ပွဲကစားနေကြပါတယ်တစ်ဖက်နဲ့တစ်ဖက်ဂိုးသွင်းနိုင်ရည်အခြေအနေနဲ့ကစားနေကြဆဲဖြစ်ပါတယ်ကစားပြီးနှစ်ပွဲလုံးကိုအနိုင်နဲ့လက်ရှိအုပ်စုဘိုဖြစ်နေပေမဲ့လည်းမက္ဆီကိုအနေနဲ့တော့အ ਨੇ ဆုံးဆွီဒင်နဲ့တရေကံပြီးတမတ်လောက်ရထားမှာအုပ်စုကနေမထွက်ရရေးသေးချာမှာပါအုပ်စုအက်ကပဲလက်ရှိချန်ပီယံဂျာမနီနဲ့တောင်ကိုရီးယားပွဲမှာတော့တပွဲနိုင်တပွဲရှုံထားတဲ့ဂျာမနီအနေနဲ့အုပ်စုကနေမထွက်ရရည်အတွက်မဖြစ်မနေအနိုင်ခံရမယ့်အနေအထားဖြစ်ပါတယ်။မြန်မာစံတော်ချိန်တကောင်ကျော်စနစ်ခွဲမှာတော့အုပ်စု E ကဆွစ်ဇာလန်နဲ့ကိုစတာရီကာ၊ဆာဗီယာနဲ့ဘရာဇီးတို့ကစားကြမှာဖြစ်ပါတယ်။အုပ်စုမှာဥဆောင်နေတဲ့ဆွစ်ဇာလန်နဲ့ဘရာဇီးတို့ကအခြေအနေကောင်းမယ်လို့ခန့်မှန်းရပါတယ်ရှင
်။ပုထုနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကွန်အောင်းနဲ့မတင်ငိထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထိုးလင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဆက်လိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့လူခွင့်ရချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်အောင်နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းလူခွင့်ရအထူးကိုယ်စားလှယ်မစ်ယန်ဟီလီကကုလသမဂ္ဂလူခွင့်ရကောင်စီမှာဒီကနေ့ပဲထံမှန်တိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရကိုယ်စားလှယ်ကတော့လူခွင့်ရအထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာပက်လိုက်မှုရှိပြီးလှုပ်ထုံးလှုံနေတဲ့မညီညာတွေရှိခဲ့တယ်ဆိုပြီးအစားထိုးခန့်အပ်ဖို့တောင်းဆိုခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ရကောင်စီကဆွေးနွေးမှုတွေနဲ့ပတ်သက်လို့အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်။
လက်ရှိအနေဒီအစိုးရလက်ထက်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ပြည်ပကတွေကိုစုံစမ်းစစ်ဆေးဖို့ကော်မရှင်နဲ့ကော်မတီပေါင်း6ခုဖွဲ့စည်းခဲ့ပေမဲ့ဒီနေ့အချိန်ထိတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူတာမတွေ့ရသေးကြောင်းဒီကနေ့ဂျနီဗာမြို့မှာကျင်းပတဲ့38ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံကိုတင်ပြတဲ့အစီရင်ခံစာမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်စီယန်ဟီလီကအထက်တွင်တင်ပြခဲ့တာပ
ါ No inquiry yetEffectively holding perpetrators to account. I must ask why the government seeks to create more investigative bodies when the best way to obtain
impartial. OHCHR ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးဖွင့်ဝင်ပေးတာနဲ့ဒီလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဝင်ရောက်လေ့လာခွင့်ပြုခြင်းအဖြစ်ဗလိုက်မှုမရှိပဲယုံကြည်စိတ်ချရတဲ့အချက်လက်တွေရရှိနိုင်မယ်မှန်းသိပါလျက်နဲ့မြမအစိုးရကဒီစုံစမ်းစစ်ဆေးရေးကော်မရှင်တွေကိုဘာကြောင့်အချင်းချင်းဖွဲ့စည်းနေတယ်လဲဆိုတာမေးခွန်းထုတ်เสียဖြစ်လာပါတယ
်။နိုင်ငံတကာရဲ့ဖိအားတွေရော့ကျသွားအောင်မြမအစိုးရကနိုင်ငံရေးပြည်ရဲ့သုံးပြီးအဲ့ဒီလိုစုံစမ်းရေးကော်မရှင်တွေအချင်းချင်းဖွဲ့စည်းနေသလားလို့မစ္စယန်ဟီလီကမေးခွန်းထုတ်ခဲ့ပါတယ်။မြမနိုင်ငံတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်နေမှုကိုကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဟန်တားဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလည်းမစ္စယန်ဟီလီကအထက်သွင်းတင်ပြခဲ့ပါတယ
် We must admit that so far the United Nations and the international community have failed once again
မြန်မာအစိုးရကိုယ်စားလှယ်နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကတော့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့နှစ်ပေါင်းများစွာပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာရှိခဲ့ပေမဲ့လက်ရှိလူခွင့်ရေးထူးဆန်းသစ်ဆေးရမှုMr. Healy ရဲ့လောက်ရတဲ့အပေါ်လက်မခံနိုင်ကြောင်းပြန်လည်ခြေပါခဲ့ပါတယ
်။ Myanmar has a good track record of cooperation with the special reporters over the past 2 decades. We remain committed to continue to work with the mandate of the special reporter. But
လွန်ခဲ့တဲ့နှစ်ပေါင်း20တွင်မြန်မာနိုင်ငံဟာလူခွင့်ရေးထူးဆန်းသစ်ဆေးရမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာကောင်းတွေရှိခဲ့ပါတယ်။ကျွန်တော်တို့အနေနဲ့ထူးဆန်းသစ်ဆေးမှုနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့လည်းတန်ဖိုးထင်ရှားထားပါတယ်။ဒါပေမဲ့ထူးဆန်းသစ်ဆေးမှုအနေနဲ့သူမလိုက်နာရမယ့်စီမင်းစည်းကမ်းတွေအတိုင်းဖက်လိုက်မှုမရှိပဲလုတ်ကင်ဆောင်ရွက်နေတာကိုမတွေ့ရတဲ့အတွက်ဆက်ပြီးတော့လက်တွဲဆောင်ရွက်ခြင်းအဖြစ်အကျိုးထူးမှာမဟုတ်ဘူးလို့ယူဆပါတယ်။ဒါကြောင့်အထက်ဖော်ပြခဲ့တဲ့အကြောင်းအချက်တွေနဲ့အညီသူ့နေရာမှာလူစားထုတ်ခန့်ပေးဖို့ကျွန်တော်တို့ဘက်ကတောင်းဆိုပါတယ်။ကျွန်တော်တို့ရဲ့တောင်းဆိုချက်ကိုလိုက်လျောခြင်းမရှိတဲ့အတွက်လည်းစိတ်မကောင်းဖြစ်ရပါတယ်။အခုသူတင်ပြချက်တွေကိုလေးနဲ့နားထောင်ပြီးတဲ့နောက်ကျွန်တော်တို့ရဲ့ယက်တီချက်ကိုထပ်လောင်းတည်ပြုလိုပါတယ်။
မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိပြီးနိုင်ငံတကာကအတိအမှတ်ပြုလက်ခံနိုင်မဲ့ရန်ဒီယာတစ်ခုချမှတ်အကောင့်ထဲပေါ်တင်ကြောင်းလူခွင့်ရေးစုံစမ်းရေးမှူးမစ္စယန်ဟီလီကအဆိုပြုခဲ့ပါတယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိပြီးနိုင
briefly outline the recommendation that I put forth. The mechanism should interfere. There are three components. First, the mechanism should interview victims.
ပြမတိုင်းထဲမှာခွေရေးချိုးဖောက်ခံရသူတွေကိုတွေးဆမိမြန်းတာချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ခဲ့ခြင်းရှိမရှိစုံစမ်းဖော်ထုတ်တာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့အပါအဝင်တခြားကုလသမဂ္ဂကဆောင်ရွက်နေတဲ့တခြားလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်တာတွေပါပါတယ်
ဒုတိယအဆင့်ထဲမှာပါဝင်တဲ့အချက်တွေကတော့မြန်မာနိုင်ငံအတွင်းဖြစ်ပေါ်ခဲ့တဲ့လူခွင်ရေးနဲ့တခြားချိုးဖောက်မှုတွေဘလို့ဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဖြစ်စဉ်တွေကိုလေ့လာမဲ့ဥပဒေပညာရှင်တွေပါဝင်တဲ့ရန်ရတစ်ခုထားရှိရေးနဲ့တတိယအဆင့်ထဲမှာတော့လူခွင်ရေးချိုးဖောက်ခံရသူတွေကိုဥပဒေလမ်းကြောင်းအရအကာအကွယ်ပေးတာအပြင်ပံ့ပိုးပေးနိုင်မဲ့ရန်ရတွေကိုကုလသမဂ္ဂလူခွင်ရေးကော်မရှင်အနေနဲ့ဖွဲ့စည်းပေးဖို့လို့ဖြစ်ပါတယ် EU ဥရောပသမဂ္ဂရဲ့ကိုယ်စားလှယ်ကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အပေါ်စိတ်မကောင်းဖြစ်မိကြောင်းပြောပါတယ်။ဒါ့အပြင်တခြား EU အဖွဲ့ဝင်နိုင်ငံတခုချင်းစီအပါအဝင်ဩစတြေးလျနဲ့တခြားနိုင်ငံတွေကကိုယ်စားလှယ်အသီးသီးကလည်းရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပါအဝင်ရှမ်းနယ်ကချင်ပြည်နယ်တွေအတွင်းမကြသေးခင်ကာလတွေကတိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့အတွက်အဲ့ဒီဒေသတွေကလူခွင့်ရေးအခြေအနေတွေအပေါ်လည်းအထူးစိုးရိမ်ပူပန်ကြောင်းညီလာခံမှာထည့်သွင်းပြောဆိုခဲ့ကြပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်ပါရှင် POA မြန်မာပိုင်းကနေပို့ထုတ်နေကြဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရခိုင်ပြည်နယ်ကလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့လူအခွင့်အရေးကောင်စီမှဒီကနေ့ဆွေးနွေးမှုတွေအရမြန်မာနိုင်ငံအပေါ်နိုင်ငံတကာဖြစ်အားတွေတိုးလာနေတာတိတိကျကျတွေးလာနေရတဲ့အတွက်ပူးပေါင်းဆောင်ရွက်မှုတွေနဲ့ဖြည့်ရှင်မှုလိုအကြောင်းလူအခွင့်အရေးလှုပ်ရှားသူတွေကသတိပေးလိုက်ကြပါတယ်ကုလသမဂ္ဂလူအခွင့်အရေးကောင်စီမှဒီကနေ့ဆွေးနွေးရမှာတော့ရခိုင်ပြည်နယ်မှာကျုံခဲ့ရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလိုနိုင်ငံတကာအတိုင်းအဝန်ရဲ့အကူအညီနဲ့ဖြည့်ရှင်ဖို့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့ဆွေးနွေးတဲ့နိုင်ငံအတော်များများကတိုက်တွန်းခဲ့ကြတာပါလူအခွင့်အရေးကောင်စီဆွေးနွေးမှုတွေအပေါ်အမြင်တွေကိုတော့မဆုမုံကစူးစီးတင်ပြထားပါတယ်
ဟုတ်ပါတယ်ရခိုင်ပြည်နယ်ကလူခွေချိုးဖောက်မှုတွေကိုနိုင်ငံတကာရဲ့အကူအညီနဲ့စုံစမ်းဖော်ထုတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်ရန်ဟီလီအပြင်ကုလသမဂ္ဂလူခွေကောင်စီမှဆွေးနွေးကြတဲ့နိုင်ငံတွေကပါတိုက်တွန်းခဲ့ကြတာပါဒေသတွင်းနဲ့အိမ်ကြီးချင်းနိုင်ငံတွေအပါအဝင်နိုင်ငံတကာကပါအခုလိုဖိအားပေးတိုက်တွန်းနေချိန်မှာပဲမြန်မာအစိုးရအနေနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့တုံ့ပြန်မှုအရေးကြီးတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွေကောင်စီအစည်းအဝေးမှာကိုယ်တိုင်တက်ရောက်နေတဲ့ညီမျှချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းက VOA မြန်မာပိုင်းကိုပြောပါတယ်
တခုလုံးကိုခြုံငုံတိုးတက်ရင်တော့မြန်မာနိုင်ငံမှာဖိအားပေါ်တော်တော်များပါတယ်အထူးသဖြင့်ကျွန်တော်ရခိုင်မှာဖြစ်တဲ့ကိစ္စကိုနိုင်ငံတိုင်းဆွေးနွေးရဥပမာကျွန်တော်ထိုင်းတို့လို့အင်ဒိုနီးရှားတို့နိုင်ငံမျိုးတွေရဲ့ဆွေးနွေးချက်တွေမှာတော့ပါဝင်ပါတယ်ပထမအဆုံးပြောတဲ့ကိစ္စကတော့သူတို့ပေါ်မှာခွဲခြားမှုတွေရပ်တန့်ပြီးဖို့ကြုံကြုံဆူချပြီးခုန်တိုက်ခါရှိတော့ဒုက္ခတွေများပြန်လည်လှုပ်ဆောင်ဖို့အတွက်တိုက်တွန်းသွားတဲ့ကိစ္စရဲ့ဟိုကအခြေခံကျွန်တော်တို့အကြောင်းရင်းတွေဖြေရှာပြီးလှုပ်ဆောင်ပေးဖို့ဒါတွေတိုက်တွန်းသွားတာတော်တော်များတွေ့ရတယ်။တချို့ဆိုလို့ရှိရင်ဥပမာကျွန်တော်ဥရောပနိုင်ငံတချို့ဆိုလို့ရှိရင် ICC အထိသွားဖို့အတွက်အားတောင်းဆိုရဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကတော့ပုံမှုပြီးတော့နိုင်ငံတကာမှာပြင်ပြချက်တွေတောင်းဆိုချက်တွေပို့ပြီးတွေ့ရအောင်မယ်။ဒါပေမဲ့ဒီလိုမျိုးလှုပ်ဆောင်တဲ့အချိန်မှာမြန်မာနိုင်ငံဆိုရပူးပေါင်းဆောင်ရွက်မှုအဆောက်အအုံမျိုးတပုံမျိုးဖြစ်တဲ့အတွက်ဆက်ပြီးတော့ဘယ်လောက်ထိတွန်းအားတွေပေးမယ်ဖိအားတွေပေးမယ်ဘယ်လောက်ထိဖြစ်လာမလဲဆိုတော့အစိုးရရဲ့ကူပါဆောင်ရွက်မှုအခြေအနေပေါ်မှာအများကြီးမူတည်နေရတော့ကျွန်တော်တွေ့ရပါတယ
်လူခွေကောင်စီမှာအထူးကိုယ်စားလှယ်ရဟင်းလီရဲ့တင်ပြချက်မှာတော့ရခိုင်ပြည်နယ်ရင်းနယ်ပတ်သက်ပြီးမြမအစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေရှိခဲ့ပေမဲ့လည်းလူခွေချိုးဖောက်မှုတွေကိုထိထိရောက်ရောက်ဖော်ထုတ်နိုင်တာမရှိခဲ့တဲ့အတွက်နိုင်ငံတကာကယုံကြည်စိတ်ချရမယ်စုံစမ်းစစ်ဆေးမှုတွေလိုအပ်ကြောင်းပြောဆိုခဲ့တာပါနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းဖို့ကြိုးပမ်းမှုတွေကိုလည်းထောက်ခံကြောင်းပြောဆိုခဲ့သလိုလူခွေကောင်စီအနေနဲ့လည်းလုပ်ငန်းစဉ်တရက်ချမှတ်ဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်မြမအစိုးရကဖွဲ့စည်းခဲ့ပြီးတော့ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အဖွဲ့ဝင်တဦးဖြစ်သူဦးအေးလွင်ကတော့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုတတိထားတုံ့ပြန်မှုလိုအပ်ကြောင်းပြောဆိုခဲ့ပါတယ်
အစိုးရကတော့ဒီကျွန်တော်တို့လုပ်မယ်လို့ပြောထားတဲ့ကိစ္စတော့သူလုပ်ပါပဲပေါ့နော်အဲလိုအပြည့်အစုံကတော့စိုးရိမ်စိတ်ရှိနေတယ်ဆိုတာတော့ကျွန်တော်တို့အနေနဲ့ကတော့အမြဲတမ်းသတိထားနေဖို့လိုအပ်ပါတယ်
မာဇိုယကိုယ်စားလှယ်ဖြစ်တဲ့လူခွေကောင်စီမှတက်ရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဌာနအမြင်နဲ့အတွင်ဝင်ဦးမြင့်သူကမြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ရဟီလီရဲ့တင်ပြချက်တွေဟာမျှတမှုမရှိတယ်လို့လုံထုံးလုံးကြီးနဲ့မညီတာတွေရှိနေတာကြောင့်သူ့အစားတခြားတယောက်ယောက်ကိုအစားတို့တာဝန်ပေးဖို့တောင်းဆိုခဲ့ပါတယ်။ညီပြချင်းညီမအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျို
ရဆွဲပြီးပါနေတွေ့ရတယ်။အဲတော့အလုံးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေအထူးသဖြင့်ကုလသမဂ္ဂရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မယ်ဒါပေမဲ့ Mission Healy တို့လက်မခံခြင်းတဲ့တော့ဒါတွေဖြစ်ပါတယ်အမှန်တော့ဒီ Mission Healy ကလည်းကုလသမဂ္ဂကဒီအတဝင်ပေးထားတဲ့စုံစမ်းစစ်ဆေးရရှိပဲဖြစ်ပါတယ်အဲတော့အလုံးကိုပူးပေါင်းဆောင်ရွက်မယ်သူတို့ရောမလုပ်ဘူးဆိုရဟာနည်းနည်းလေးတော့ကျွန်တော်တို့ဓမ္မတိုက်တယ်မကြတဲ့ပုဂ္ဂိုလ်ဆွဲဆန်းတဲ့ဘောမဖြစ်ဘူးလားတော့ကျွန်တော်တွေ့ရပါတယ်ကျန်တဲ့ဒီနေ့တင်ပြသွားတဲ့စာနိုင်ငံလေးရဲ့ကိစ္စတွေမှာလည်းယန်မစ်ရှင်ဟီလီရဲ့ report ကိုထောက်ခံပြီးတော့ဒီ report ထဲမှာပါတဲ့ကိစ္စအတိုင်းတော့လက်တွေ့ group ပူးပေါင်းဆောင်ရွက်ဖို့အတွက်ဆက်လက်တိုက်တွန်းသွားတယ်အဲ့ဒါကိုတော့မြန်မာနိုင်ငံရဲ့ဒီကိုယ်စားလှယ်ခွဲရဘလူးဘူးဆက်ပြီးတော့ဆွေးနွေးမလဲအဲ့ဒါကနောက်ထပ် session တစ်ခုမှာကျွန်တော်စက်တင်ဘာလကျင်းပမယ့် session မှာထပ်ပြီးဆောင်ကြည့်ရပါမယ
်မြန်မာအစိုးရကတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းနဲ့ရခိုင်ပြည်နယ်အရေးဖြေရှင်းနိုင်မှုတိမ့်နဲ့ချီဒုက္ခသည်တွေထွက်ပြေးသွားရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR တို့နဲ့သဘောတူညီချက်တွေရရှိထားကြောင်းလည်းပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆရာအထူးကိုယ်စားလှယ်ကြသေးခင်တုန်းကခီးစင်ပါလေရခိုင်ပြည်နယ်အပါအဝင်ပြည်ပခဖြစ်ရာဒေသတွေကိုသွားခွင့်ပြုခဲ့တာမြန်မာနိုင်ငံမှာရုံးကွဲဖွင့်လှစ်ဖို့လက်ခံခဲ့တာတွေရှိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ရှင
်မဆမွန်တင်ပြသွားတာပါခုတော့တင်စီခံလက်ရမြင်တွေတင်ပြဆက်ရအောင်ပါလက်ရမြင်နဲ့အခြားမြင်များတင်စီချင်းခံရမှုများပြန်လဲစီစီရေဖို့ကော်မတီအနေနဲ့တင်စီမြင်တွေကိုပြန်လဲပေးအပ်ရမှာနှောင့်နှေးနေတာတွေရှိနေတဲ့အပေါ်ဝေဖန်တာတွေရှိနေပါတယ်တိုင်းဒေသကြီးအစိုးရကိုလုတ်ပိုင်ခွင့်ပေးမယ်ဆိုရင်လုပ်ငန်းတွေပုံမမြန်ဆန်လာမယ်လို့သုံးသပ်တာရှိသလိုဒီလုပ်ငန်းစဉ်တွေမှာအာဏာချက်တွေရှိနေတယ်လို့လည်းထောက်ပြမှုတွေရှိပါတယ်ကိုထက်အောင်ခန့်ကတင်ပြပို့ထားပါတယ
်လေယာဉ်မြင့်နဲ့ချားမြင့်များတင်စီခံရမှုများပြန်လဲစီစီဘူကော်မတီကိုတင်စီမြင့်တွေပြန်လဲစီစစ်ပေးရတာအချိန်မဆွဲသေးဖြေရှင်းကြဘူးမင်းကပြုတ်တဲ့လုပ်ငန်းညီနိုင်အစည်းအဝေးမှာနိုင်ငံတော်သမ္မတဝန်ကြီးကတိုက်တွန်းခဲ့တာပါဒုတိယသမ္မတဦးဟင်နရီဘန်ထရီယူဦးဆောင်တဲ့လေယာဉ်မြင့်နဲ့အချမ်းမြင့်များတင်စီခံရမှုများပြန်လည်စီစီရေးဘူကော်မတီအနေနဲ့တင်စီလေယာဉ်မြင့်တွေကိုပြန်လည်ပေးရရမှာနှောင့်နှေးနေတဲ့အပေါ်ဝေဖန်သုံးသပ်ကြတာရှိပါတယ်ဒီလိုနှောင့်နှေးကြညာတာတွေဟာဘူဦးစီးချုပ်ကင်မှုတွေများတဲ့အတွက်နှောင့်နှေးနေတာလို့ဆိုကြပါတယ်နှောင့်နှေးနေတာတွေကိုတိုင်းရင်းသားကြီးအစိုးရကိုလုတ်ပိုင်ခွင့်အာဏာပေးမယ်ဆိုရင်ပြည်လည်နိုင်တယ်လို့မိုးတုံကြီးလက်ဖွံ့ဖြိုးတိုးတက်ရေးအဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာတောင်းထွန်းကအခုလိုသုံးသပ်ပါတယ
်။ကိုစီကြိုင်းတစ်ခုလုံးမှာကဘုံဦးစီးမှုညာတာပေါ့နော်။အဲဒါတစ်ခုပေါ့နော်။နောက်တစ်ခုကမြေစာကဒါကတပိုင်းပေါ့။မြေစိတ်ကဒီဆုံးဖြတ်ချက်တွေတော်တော်များများပဟိုကကျမယ်ဆိုတော့အစဉ်စဉ်ကျတာပေါ့နော်။အဲတော့တိုင်းဒေသကြီးဆိုရတယ်ပို့ပြီးတော့လုတ်ပိုင်ခွင့်တွေကိုမှပေးတယ်ပေါ့နော်။ဟိုအဲ့ဒီလိုအမျိုးကျွန်တော်တို့ဒီဘုံဦးစီးချုပ်ကမ်းမှုတွေကိုဟိုဖြည့်လျော့မှုကျွန်တော်တို့လိုတယ်လို့မြင်ပါတယ်ဒီဘဟုမြေစနေနဲ့တော့သူလုံနိုင်တာတွေလုံနေတာပေါ့နော်ဟိုဒါပေမဲ့လို့ဒီနောက်တဲ့လုပ်ငန်းတွေတစ်ခုလုံးကိုချိန်လိုက်တဲ့အခါကျတော့ဒီတကယ်တမ်းအကောင့်ထဲပေါ်ရမယ့်အပိုင်းတွေမှာအောက်ခြေမှာပေါ့နော်အောက်ခြေအချင်းချင်းတွေမှာလည်းနှောင့်နှေးမှုတွေရှိနေဟိုဒါကြောင့်မလို့နှောင့်နှေးနေတယ်ဆိုရင်ဘယ်အချိန်မှာနှောင့်နှေးလဲဘာကြောင့်နှောင့်နှေးနေသလဲဟာလာဘယ်ကိစ္စတွေမှာတော့ဘလို့အကျိုးစီးပွားသက်ဆိုင်မှုတွေရှိနေကြလဲအားကြိတ်တိုက်စားမှုတွေရှိနေလဲအဲ့ဒါတွေကိုထိထိရရပေါ်ထုတ်ပြီးတော့အရေးယူဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ
်ဒါအပြင်တင်းစီလေယာဉ်မြေတွေကိုပြန်လည်ပေးရရေးလုပ်ငန်းစဉ်တွေမှာလည်းအားနည်းချက်တွေရှိနေရလို့တရားဝင်တိုင်းဒေသကြီးလေယာဉ်မြေနဲ့အခြားမြေများတင်းစီခံရမှုကော်မတီကဥကျော်စီရလွင်ကအခုလိုပြောရတယ
်ကျွန်တော်တို့ပြန်လည်ဆက်လုပ်တဲ့လေယာဉ်မြေကိုဟိုဒီမူလတိုင်ရှင်စီကိုပြန်ပြီးတော့ရောက်အောင်နောက်ပြန်ပြီးတော့လုပ်ဝယ်ကိုရောက်အောင်လို့လုပ်ရတဲ့လုပ်ငန်းစဉ်ရှိတယ်အဲ့ဒီလုပ်ငန်းစဉ်တွေမှာအားနည်းချက်တွေအများရှိအဲ့ဒါဘယ်လိုဖြစ်နေလဲဆိုတော့ကျွန်တော်တို့ဥပမာပေးမယ်ဗျာ AR ရှင်ဝါကနေပြီးတော့ပြန်ပြီးတော့ဆွတ်လုပ်ခဲ့တဲ့မြည်တွေရှိအဲ့ဒါကပြီးခဲ့တဲ့ဆွတ်လုပ်ခဲ့တာဆွတ်လုပ်ခဲ့တဲ့မြည်တွေရှိတယ်အဲ့ဒါတွေဟာမူလပိုင်ရှင်တွေစီကိုပြန်ပြီးတော့မရောက်ခဲနဲ့ဌာနခံရနဲ့ယဉ်ပြီးတဲ့လူတွေစီမှာနော်ဆိုလို့ကျွန်တော်ကမူလပိုင်ရှင်မဟုတ်တဲ့လူတွေစီမှာပြန်ပြီးရောက်နေတဲ့အမှုတွေအများရှိအဲ့ဒီလိုဥစ္စာတွေကိုတော့မှပဲဖြည်းဖြည်းရောက်ရောက်ချွေချင်းကင်တွယ်နိုင်ခြင်းမရှိသေးတာကိုတွေ့ရတယ်ဒီသူတို့အဲ့ဒီမှာချပေးလိုက်တဲ့အမှုကို มัวอะไรอุบัติเหตุเนี่ยซีซีบีบีโร่ไต่ยาไต่ยาไต่ยาบีโร่จันโรว่าสงสัยอะไรดีส่วนไอ้สงสัยเชื่อกูบ่ฮู้กูตัวเรื่องปุ่นเลยจันโรว่าที่เอาตัวบีบีโร่ตัวเรื่องเลี้ยงเนี่ยตัวเดียวเอามาเอาเทปบอร์อะไรไม่ใช่กูไอ้เรื่องเอาเทปมาบอกมึงกูนักการเงินบีโร่ก็รู้ว่าเราทำอยู่เลยอันนี้จะดีใจเย็นเสียมันยังใช่กันเลย
ทุกอย่างตำราอู่ฮินรีบันทึกอยู่อุตสาหกรรมโบกอมรีอาณาจักรจากกุนิกาเมลากาสัตว์ในพื้นที่กบีมัวร์ลงงานจึงอาจจะนั่งเช่นในสังเวียนนี่ได้เลยพิบาร์เลยตำราอู่มีฮะตำราพิกฤติสับปิรงาเลยอุบลเมตินซีเลียมีริกูเปลี่ยนเลยเปียผู้ยอจีนินาจีริเปียผู้กูอุจาปิสังเวียนตัวเมลุเทิดเป็นพิจารเกวาร์เลยผู้กอมรีเอทุกอย่างในสิ่งที่อาญาอย่างอุตสาหกรรมอีอาวีได้หนูฮะเลียมีตินซีมุเปลี่ยนเลยเปียยีรุด้วย
ทางจ้าละมีอารมณ์พิเดลุพบยาทาวาเรกเนี่ยกูจะอังคันเตรียมไปปุ๊บตัวรับว่าครูท่านยามาเนสก้ากลิ่นเรียปีนยาติงจ่ายเตรียมเพื่อเสียเอามาเนี่ยมาในงานกลิ่นเรียปาวินท่านยามาเนสก้าช่วยพียงกลิ่นเรียปีนยาติงจ่ายคนยาเยตัวกูละตั้มก้าปีนยาเยติดแผ่นยินเชื่อมอพยูเนสโกก้าอุสังสิจเนวารีทีนี้มันเนี่ยมาส่วนเลยยูเนสโกเนี่ยช่วยพียงในไทยนุ่มยาปูบังธนาเอ็มอีซีซีโรปูด้วยบิดาช่วยพียงกลิ่นเรียมูลารันปีนยาติงจ่ายนายเย่ไทยในงานเน tadin be po ta ba de
phan nyam ma ne zat ma shwe pyaung sa tin chaung ma 80 law shi bi me mula lan ywe klei dai ha a ri chaung ni ma go thai sa tin chaung ni ma ba sa tin cha nai ne a yi twet ne ba ni ba de di twet bangkok myo unesco phwe ka ni ji mu bi shwe pyaung klei ne ri ye pinya yi lou saung du ri ne hni no ple pwe lou kha da ba 2016 ခုနှစ်ကကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံကနေအတည်ပြုခဲ့တဲ့ပညာစာတမ်းအရအရှိတောင်အာရှကကြောင်းမနေနိုင်တဲ့ကလေးပေါင်း 4.3% အတွက်ပညာသင်ကြားနိုင်ဖို့ရည်မှန်းချက်အရချင်းရိုင်နဲ့တက္ကရိုင်တွင်းကကြောင်းမနေနိုင်တဲ့သူတွေအတွက်ညှိနှိုင်းတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ဒီလိုပညာသင်ကြားနိုင်ရေးအတွက်အလှူရှင်တွေကိုရှာတဲ့အခါမှာတောင်ကိုရီးယားနိုင်ငံကတံမီးထုတ်လုပ်တဲ့ POSCO ကုမ္ပဏီရဲ့ပံ့ပိုးမှုတွေကြောင့်ဖြစ်ရတယ်ဆိုပြီး UNESCO ဘန်ကောက်ရုံးခွဲကအကြီးအကဲIchiro Miyazawa ကပြောပါတယ
် 50 years ago this company was established in Korea.
ASEAN နိုင်ငံတွေကလက်မှတ်ထိုးပြီးတဲ့နောက်မှာတော့ UNESCO ကနေအလှူရှင်တွေလိုက်ရှာတဲ့ကုမ္ပဏီပေါင်း 1,000 ကျော်နဲ့တခြားအဖွဲ့အစည်းတွေကိုအကူအညီတောင်းဖို့လှုံ့ဆော်ခဲ့ပါတယ်ဒီထဲမှာ PASCO လို့ခေါ်တဲ့ကိုရီးယားနိုင်ငံကတံမီးထုတ်လုပ်တဲ့ကုမ္ပဏီကအကူအညီမယ်ဆိုတာသိလာခဲ့ရပါတယ်ဆိုပြီးပြောသွားတာပါဒါပေမဲ့အဲ့ဒီအကူအညီတွေဟာကုမ္ပဏီကနေတိုက်ရိုက်လာတာမဟုတ်ပဲအဲ့ဒီကုမ္ပဏီမှာလုပ်နေတဲ့အလုပ်သမားတွေစီကနေသာလှူဒန်းခဲ့တာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒီနီနော့ဖလယ်ပွဲကိုထိုင်းကျောင်းတွေကပညာရေးဆိုင်ရာတာဝန်ရှိသူတွေနဲ့ရှေ့ပြောင်းစာတင်ကျောင်းတွေကတာဝန်ရှိသူတွေထိုင်းပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေပါတက်ရောက်လာခဲ့ကြတာပါထိုင်းပညာရေးဌာနကတာဝန်ရှိသူတွေကတော့ထိုင်းကျောင်းတွေမှာချပေးထားတဲ့ project အရမြန်မာကျောင်းသားတွေကိုကျောင်းတွေကလက်ခံပေးရတဲ့အခါမှာဘတ်ဂျက်အရလုံလောက်မှုမရှိတဲ့အတွက်အကူအညီပေးရတွေမှာအခက်အခဲတွေဖြစ်ရတဲ့အကြောင်းကိုဆွေးနွေးခဲ့ကြသလိုမြန်မာပညာရေးတာဝန်ရှိသူတွေကဒီနှီးနှောဖလှယ်ပွဲမှာဆွေးနွေးချက်အရကတော့ရွှေပြောင်းကလေးငယ်တွေဟာပညာသင်ကြားနိုင်ဖို့အတွက်ရာဂိုင်တော့အတော်နည်းလာတာကိုတွေ့ရတယ်ဆိုပြီးထောက်ပြမှုတွေရှိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာသင်ကျောင်းပေါင်း80ထဲမှာကျောင်းသားပေါင်း 13,000 လောက်စာသင်ကြားနေကြတာပါ။ထိုင်းကျောင်းတွေမှာလည်းမြန်မာရွှေပြောင်းကလေးငယ် 8,000 ထဲမှနေစာသင်ကြားနေကြပါတယ်။လုပ်ငန်းခွင်တွေမှာလုပ်နေတဲ့ကလေးလုပ်သားတွေလမ်းပေါ်ကလေလွင့်ကလေးတွေအားလုံးပေါင်းရင်တော့ကလေးပေါင်း 5,000 လောက်ဟာမူလတန်းပညာရေးကိုမတင်ကြားနိုင်ကြသေးပါဘူးဒီအစီအစဉ်ဟာကျောင်းမနေနိုင်တဲ့ကလေးတွေနဲ့ကျောင်းဆက်မတက်နိုင်တဲ့ကလေးတွေအတွက်ရည်ရွယ်ခဲ့တာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပြခဲ့ပါတယ်ရှင
်မအေးအေးမတင်ပြသွားတော့ပါရှင် PO American အတန်းရဲ့ဒီကနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ24 25နဲ့30နဲ့အပြင်လိုင်းလာမီတာ190ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နေကြပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒ ီည9:00အစီအစဉ်ပြပြချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ29ရက်ပုဒ်ဟူးနေ့ညပိုင်းအတန်လွင်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီတိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့လူထုနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုကြားဖို့ရှိပါတယ်။အရက်ဖက်စစ်ဖက်ဆက်ဆံရေးတွေတင်းမာနေတဲ့ဆိုတဲ့သုံးသက်ချက်အပေါ်ဆွေးနွေးထားတဲ့ဥကြောဆန္ဒရဲ့မြန်မာအရေးသုံးသက်ချက်မှကြားဖို့ရှိတာကတော့
အစိုးရအနေနဲ့ဟိုဘာကြောင့်ကာလုံးမခေါ်ခြင်းလဲဆိုတာကတော့အစိုးရပဲဒီကပြင်မဲ့တော့ရှိတာပေါ့နော်။ဒါပေမဲ့ဖြစ်နိုင်ခြေတွေကတော့ကာလုံးမှာတမတော်ဘက်ကလူပိုများတယ်ကဝေးဦးစီးချုပ်အနေနဲ့ပေါ့နော်ပြော
ရအောင်မြမအရေးထဲထဲဝင်ဝင်ထိတွေ့သုံးသပ်နေသူဦးဝင်းမြင့်ပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ဂျမားရေးကဏ္ဍကိုအရင်ဆုံးထုတ်လင်းပေးကြပါတယ်ဒီတစ်ပတ်လူလူနဲ့ဂျမားရေးအစီအစဉ်မှာတော့တွေးလွန်တုတ်ကွေးယောဂါဖြစ်ပွားမှုနှုန်းမြင့်တက်နေတဲ့မိုးရသည်လို့အချိန်ကာလမှာယောဂါကူးစက်ခြင်းမခံရအောင်ကာကွယ်တဲ့အနေနဲ့ကိုယ့်ရဲ့ရင်သွေးငယ်လေးတွေကိုချင်းကပ်မခံရအောင်သတိပြုကြိုးတင်ကာကွယ်ထားတဲ့အကြောင်းထောက်တာတန်စော်ကတင်ပြထားပါတယ်ရှင်
ကုလိုမိုးဦးလေးဦးကြအချိန်ကာလဟာတိလတ်တဝေးယောဂအဖြစ်များတဲ့အချိန်ကာလတစ်ခုဖြစ်ပါတယ်။ကာဝယ်ဆေးတွေနဲ့ကာဝယ်လို့ရတဲ့ကုသယောဂတွေရှိပေမဲ့တိလတ်တဝေးယောဂကတော့ကာဝယ်ဆေးနဲ့ကာဝယ်လို့မရသေးတဲ့ယောဂတစ်ခုဖြစ်ရှိနေပါသေးတယ်။တိလတ်တဝေးယောဂအတွက်ကာဝယ်ဆေးတွေမရရှိသေးခင်မှာတိလတ်တဝေးယောဂကုသပုံနည်းလမ်းရဲ့အားအနည်းဆုံးနေရာကနေဖြတ်တောက်ကာဝယ်ထားခြင်းကသာအကောင်းဆုံးကာဝယ်မှုနည်းလမ်းဖြစ်တယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
ဆရာတို့ယောဂတိုင်းမှန်တယ်မှာ prevention is better than cure ဆိုပြီးရှိတယ်လို့ပဲဒီထူးသဖြင့်တော့ကုသယောဂတွေမှာကျွန်တော်တို့ကကာကွယ်တဲ့နည်းလမ်းတွေနဲ့ကာကွယ်ရမှာပေါ့နော်အဲ့တော့ကုသယောဂအားလုံးချုပ်ပြီးဆရာတို့ပြောမယ်ဆိုလို့ရှိရင်ကာကွယ်ဆေးနဲ့တားလို့ရတဲ့ကုသယောဂတွေဆရာတို့ကကာကွယ်ဆေးထိုးပြီးတားကြတယ်အဲ့တော့ဒီသွေးလွန်တုတ်ကွေးကတော့လောလောဆယ်ကာကွယ်ဆေးထိုးကာကွယ်တာမျိုးမရှိသေးဘူးအခုတော့စံသက်အောင်မြင်နေပြီလို့သိရတယ်ပေါ့နော်အဲ့တော့တကယ်၍များဒီလိုစံသက်အောင်မြင်ပြီးသွားပြီဆိုလို့ရှိရင်တော့မြည်သူမဆိုဒီသွေးလွန်တုတ်ကွေးကာကွယ်ဆေးထိုးပြီးတော့ကာကွယ်သင့်တယ်ပေါ့အဲ့တော့ဒီကာကွယ်ဆေးမပေါ်မီဆက်ချားမှာဆရာတို့ယောဂဖြစ်ပွားမှုမရှိအောင်ဘယ်လိုကာကွယ်ကြမလဲပေါ့နော်အဲ့တော့ကာကွယ်ဉာဏ်မှာဆရာတို့ကဒီယောဂတစ်ခုရဲ့ဟိုကူးဆက်ပုံနီလန်းကိုတေချာသိမယ်ဆိုရင်ဆရာတို့မကူးဆက်အောင်ကာကွယ်နိုင်တယ်ကူးဆက်ပုံနီလန်းနေတဲ့မှာဆရာတို့ကအားအနည်းဆုံးနေရာကနေထပ်တောက်ပြီးတော့ဒီကူးဆက်မှုရှိအောင်လုပ်ရတယ်
တိလတ်တုတ်ကွေးယောဂဟာယောဂပုတည်ဆောင်လာတဲ့ခြင်ညာကြိုက်ခံရာကနေကုသခံရခြင်းဖြစ်ပါလေယောဂပုတည်ဆောင်တဲ့ခြင်ညာတွေဟာရေကြည်ရေတန့်မှာသာပို့လောက်လန်းတွေဖြစ်နေစတဲ့ပေါက်ခွားလေးရှိပြီးအိမ်နဲ့အိမ်မြေပတ်ဝန်းကျင်မှာရှိတဲ့ရေကြည်ရေတန့်ခိုအောင်တဲ့နေရာတွေနဲ့ရေဝတ်တဲ့နေရာတွေမှာပို့လောက်လန်းတွေတွေ့နေရပြီးဆိုရင်ခြင်ညာတွေပေါက်ခွားလာတော့မယ့်လက္ခဏာပဲဖြစ်ပါလေခြင်ညာတွေကိုပို့လောက်လန်းပေါ်မှာကလေးကစတင်ရှင်းလင်းတုတ်တင်ထားခြင်းဟာတိလတ်တုတ်ကွေးယောဂကုသပုံနီလန်းရဲ့အားအနည်းဆုံးနေရာကနေဖြတ်တောက်ကာကွယ်ထားခြင်းဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ
ခြင်တွေကိုဘခုဟိုဥမှုနိုင်အောင်ဆရာတို့ကဖုံးသွင်းလဲစနီးတွေဖြစ်လာတဲ့ပူလာလောင်းတွေတုတ်တင်တဲ့နီးခြင်းတက်ကြီးခြင်းဖြစ်လာတဲ့အခါမှာဆရာတို့ကရှင်းလင်းထားတယ်နဲ့ပူသက်စီပြန်တဲ့နီးတွေနဲ့ဆရာတို့သုံးမယ်နောက်ဆုံးကတော့ကိုယ့်ကိုချင်းမကက်ခံအောင်နီးတွေနဲ့ဆရာတို့နီးမယ်ဆိုရင်သွေးလွန်တုတ်ကွေးကိုကာကွယ်ရရောက်ပါမယ
်ခြင်းချားဖြစ်လာမဲ့ပူလောက်လန်းလေးတွေပေါက်ဖွားလာခြင်းမရှိစေဖို့အတွက်အိမ်သုံးရေကန်နဲ့ရေပုံးတွေကိုဖုံးထားရပါမယ်ရေပုံးရေကန်တွေအပါဝင်ဖျားပန်းဦးတွေနဲ့အလှပန်းဦးတွေထဲမှာရှိတဲ့ရေတွေကိုမကြာခဏလဲထည့်ပေးရပါမယ်ခြံဝင်းထဲမှာရေအောင်နေတဲ့ခွက်တွေပုံးတွေတိုက်အဟောင်းတွေရှိခဲ့မယ်ဆိုရင်ရေခွံအောင်နိုင်ခြင်းမရှိအောင်တင်းစီထားရပါမယ်ရေခွံအောင်နေတာတွေကိုတွန့်ပြစ်ရပါမယ်ချိုးရေသုံးရေတွေကိုမကြာခဏလဲထည့်ပေးဖို့အဆင်မပြေဘူးဆိုရင်ရေထဲမှာပူလောက်လန်းလေးတွေတွေ့မြင်ရတဲ့အခါရေစစ်နဲ့စစ်ထုတ်ဖယ်ရှားပေးရပါမယ်ဖုံးသွင်းလဲစစ်ကိုစနစ်တကျလှုပ်ဆောင်ပေးမယ်ဆိုရင်ပုလောက်လန်းလင်းတွေကနေခြင်ချားမဖြစ်အောင်ကာကွယ်ပေးထားနိုင်တာကြောင့်တိလတ်တုတ်ကွေးယောဂကုသပြန်ပွားမှုကိုရောကြစေနိုင်ပါတယ်ခြင်ချားအဖြစ်ကူးပြောင်းလာတဲ့ခြင်တွေခိုအောင်မနေနိုင်စေဖို့အတွက်အိမ်ပတ်ဝန်းကျင်မှာရှိတဲ့ခြုံတွေကိုရှင်းလင်းထားသင့်ပြီးအိမ်တွင်းမှာလည်းခြင်ခိုအောင်နိုင်တဲ့နေရာတွေမရှိအောင်ဖန်တီးထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ
ပြီးတဲ့အခါမှာခြင်ဖြစ်လာပြီကိုကဒီနေရာမှာမတားဆီးနိုင်တော့ခြင်ဖြစ်လာတော့ခြင်ကိုဘယ်လိုကာကွယ်မလဲအဲ့တော့ခြင်ဆိုတာသိတဲ့အတိုင်းပဲအမှောင်ကြိုက်တယ်
เนาะอเป็นยိတ်ดิเนาะติยိတ်วาดิရှိတဲ့နေရာဒီမှာအများနိုင်တော့ကိုယ့်ရဲ့အိမ်ပတ်ဝန်းကျင်တွေကိုတန်ရှင်းเนาะဒီချင်းပကွာအောင်လင်းလင်းချင်းချင်းရှိအောင်ရှင်းလင်းထားတယ်အဲ့တော့မိုးရင်းဆိုတော့ပင်နေတယ်ရပြီပေါ့เนาะအပင်ဒီပေါက်လာတဲ့ຢာဒီဖြစ်တဲ့အခါမှာဆရာတို့ထုံနယ်ပိတ်ပေါင်းနေကိုယ့်အိမ်နားပတ်ဝန်းကျင်မှာရှင်းလင်းမှုလို့တယ်ဒီတိုက်ပေါ်မှာနေတဲ့သူတွေနေနေရလေမောင်
ဒီကတော့ချင်းမကောက်အောင်နေရမှာပေါ့အဲချင်းမကောက်ဖို့ကလည်းအဲ့လိုမျိုးခုလိုမိုးရင်းရဒီရောက်လာတဲ့
အဓိကကတော့ချင်းမကောက်အောင်နေရမှာပေါ့အဲချင်းမကောက်ဖို့ကလည်အဲ့လိုမျိုးခုလိုမိုးရင်းရဒီရောက်လာပြီဆိုလို့ရှင်အဲ့လိုမျိုးနွေဟောကလည်းပေါင်းပြီးလက်ရှိအင်ကြီးလက်ရှိတို့ထမိန်တို့ပေါ့နော်ခလေးတွေဆိုလို့ရှင်လည်းအဲ့လိုမျိုးလုံးလုံးချုံချုံလေးတွေပေးပေါ့နော်အိပ်ပြီးအိတ်တဲ့ချိန်ရလို့ရှင်လည်းခြေနှောင်နဲ့တိုက်တာအကောင်းဆုံးပါအခုဆိုရင်ပေါ်ပေါက်လာတဲ့ဒီကျွန်တော်တို့ဖြန်းစည် လို့
ချင်းနေမျိုးစုံပေါက်ပွားတဲ့အတွက်ချင်းကိတ်မခံရအောင်ကျမတို့နေရပါမယ်နောက်တော့လက်ရှည်တွေဘောင်းမီရှည်တွေမဝင်မိဘူးဆိုရင်လည်းပဲခုခေတ်မှာတော့ကျမတို့ဆေးတွေရှိပါတယ်ပေါင်တာတော်၎င်းလိုရှင်းတော်၎င်းပေါ့နော်ချင်းကာကွယ်တဲ့အရာတွေရှိပါတယ်အဲ့ဒါတွေကျမတို့ကာကွယ်ပြီးတော့နေထိုင်သွားသင့်ပါတယ်
ဖိလင်တူရောဂါဖြစ်ပွားမှုလို့မြင့်တက်နေတဲ့အချိန်ကာလမှာမိမိတို့ရဲ့ရင်သွေးငယ်လေးတွေကိုချင်းကိတ်မခံရအောင်သတိပြုပြီးကြိုတင်ကာကွယ်ထားတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါလူလူနဲ့ဂျမားရေးခဏကုနာဆင်ခဲ့ရတာပါခုတော့ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ပါမြန်မာနိုင်ငံမှာတက်မရောနဲ့ NRD အစိုးရအကြားသဘောထားကွဲလွဲမှုကြီးထွားနေပြီးစစ်တပ်ကအာဏာသိမ်းနိုင်တဲ့အခြေအနေတောင်ရောက်သွားခဲ့တယ်လို့မြန်မာအရေးသုံးသပ်နေကြသတင်းစာဆရာကြီးတူဦးကတရက်ပိုင်းအတွင်းသုံးသပ်လိုက်ပါတယ်ဆိုတော့အရက်ဖက်စစ်ဖက်ဆက်ဆံရေးအခြေအနေဟာတကယ်ပဲအဒီလောက်တင်းမာနေပါသလားမြန်မာနိုင်ငံကိုအမြဲလိုလိုသွားရောက်ပြီးတော့မြန်မာအရေးထဲထဲဝင်ဝင်ထိတွေ့သုံးသပ်နေသူဦးဝင်းမင်းနဲ့ဥကျော်စန္ဒတို့ဆွေးနွေးသုံးသပ်ကြတဲ့အခါဦးဝင်းမင်းကအခုလိုစပြောပါတယ်
အချင်းရောစိုးလိုက်ကောင်းလိုက်တက်လိုက်ရှားလိုက်ဖြစ်နေတဲ့သဘောရှိရပါတော့။ဖြစ်လာတဲ့ကိစ္စရပ်တွေပေါ်မူတည်ပြီးတော့ဆက်ဆက်ရတဲ့အကြောင်းလေးဖြစ်နေရပါတော့။ဥပမာဆိုလို့ရှိရင်ဒီစကိုင်းကိစ္စရပ်ဆက်ဖြစ်တဲ့အချိန်မှာဒီတက်မတော်နဲ့ဆွေးရတဲ့သဘောထားကမတူဘူးလေ။အဲ့တော့အဲ့ဒီကျုံးကဒီအခုလိုမျိုးအစည်းအဝေးတစ်ခါခေါ်ခဲ့တယ်။အခုတော့ဘူးမဆုံးဘူးပေါ့နော်။အဲ့ဒီအစည်းအဝေးမှာတုန်းကဆိုလို့ရှိရင်တော့ဒီကာကွယ်ရေးဦးစီးချုပ်ကအခန်းထဲကနေပြီးတော့အရင်ထွက်လာတဲ့ဒေါ်ဆဆူကျန်းနောက်မှထွက်လာတယ်အဲ့ခါကျတော့အဲ့ဒီတုန်းကဒီဆက်ဆံရေးအခြေအနေကတော်တော်ဆိုးခဲ့တယ်လို့များကသုံးသပ်ခဲ့ကြတာပေါ့ကြာနော်အခုထထောင်ပုံများတယ်လို့ပြောလို့ရပါတယ်ဒါပေမဲ့အခုတစ်ခေါက်လုံးရဲ့နှစ်ပတ်တာစီဝေးအပြီးမှာတော့စကားပြောပြီးတော့အတူထွက်လာတဲ့အနေအထားမျိုးကျွန်တော်တို့ပုံတွေမှာတွေ့ရတာဟိုအဲ့ခါကျတော့ဟိုးအင်ရတဲ့ဆန်လို့ရှိရင်တော့နည်းနည်းတော့အလိုတော်ဆက်ဆံရေးချက်လာသလားပေါ့နော်အဲ့လောက်ကျွန်တော်တို့ယူဆကြည့်လို့တော့ရပါတယ်ကျွန်တော်ပြောကြည့်တော့မဟုတ်ဘူးပေါ့ကြာနော်ဘာလို့လဲဆိုတော့အခုလဲသဘောထားကွဲနေတဲ့ကိစ္စတွေရှိနေတဲ့ခါကျတော့လေဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဒီမှာဂျာဖြစ်ပြီးတခုမေးချင်တယ်ဘယ်လိုကြောင့်ကာလုံမဟုတ်ဖဲနဲ့ပုံစံတစ်မျိုးနဲ့ဖြစ်နေရသလိုမလဲ
အဲ့ဒါတော့ကျွန်တော်ထင်တယ်အဓိကအစိုးရဘက်ပေါ်မူတည်မယ်ထင်တယ်အစိုးရအနေနဲ့ဟိုဘာကြောင့်ကာလုံမခေါ်ခြင်းလဲဆိုတာကတော့အစိုးရအဓိကပြင်မဲ့သဘောရှိတာပေါ့နော်အဲ့ဒီမှာစစ်နိုင်ကြီးတွေကတော့ကာလုံးမှာတမရဘကလူပိုများတယ်ကာဝေးဦးစီးချုပ်အနေနဲ့ပေါ့နော်ပြောအားပိုရှိမယ်အဲ့လိုမျိုးယူဆမှုတွေရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတမရဘကတော့ဒီကာလုံးမှာသူတို့မဲခွဲဆုံးဖြတ်လို့မရှိဘူးဆိုပြီးတော့ပြန်ပြီးတော့ဟိုတရားဝင်ပြောထားတာမျိုးတွေလည်းကျွန်တော်တို့တွေ့ရတဲ့ခါကျတော့ဟိုဘာကြောင့်မခေါ်ပြလဲဆိုတော့အစိုးရဘောအဓိကမူတည်မယ်ဆိုရင်တမရဘကတော့ခေါ်စီခြင်းတဲ့သဘောထားမျိုးရှိပုံရပါတယ
်ဟုတ်ဆိုကာလုံးမဟုတ်ဘဲနဲ့အစိုးရဘက်ကလူကျင်တဲ့ပုံစံတိုင်းခေါ်လိုက်တဲ့ဆိုရတာတက်မတော်ဘက်ကလိုက်လျောတဲ့အရေးအယံလို့တော့ပြန်ပြင်းဆုံးသက်ရင်ရနိုင်တလား
ဒီနေရာမှာတော့အခြေပိုင်းကောက်ဆောင်မြောက်ကစစ်ဆင်ရေးပေါ်အဓိကမူတည်တာပေါ့နော်အခုနောက်ဆုံးခေါ်တဲ့ဒီဝေးကိုကြည့်မယ်ဆိုရင်တော့အရင်တစ်ခေါက်နဲ့ရှင်းလိုက်ပေါ့နော်အစိုးရဘက်ကနေပြီးတော့လှုပ်ထတာတွေကိုရှင်းပြတဲ့သဘောမျိုးပေါ့နော်အဲ့လိုသဘောမျိုးဒီတစ်ခေါက်မှာတော့ပိုတွေ့ရတယ်ပေါ့နော်ဒီကာလုံးစီဝေးနဲ့ရှင်းလိုက်မယ်ဆိုလို့ရှိရင်နောက်ကာလုံးစီဝေးမှာတော့ဟိုဖြစ်နေစီရကနေတဲ့ကိစ္စတွေပါအားလုံးပေါ့နော်။ကာကွယ်ရေးလုံခြုံရေးကိစ္စတွေအားလုံးပြောပေးမယ်။ဒီတစ်ခေါက်မှာတော့ဒီရခိုင်ကိစ္စကိုအဓိကပြောသွားတာကိုအဓိကတွေ့ရပါတယ်
။ဟုတ်ကဲ့။နောက်တစ်ခုကဒီတစ်ခေါက်အစည်းအဝေးမှာကျွန်တော်ရဲ့မိတ်ဆွေကြီးလယ်ရီရေကင်ရေးထားတဲ့ဆောင်းပါးထဲမှာတွေ့ရပါတယ်။တက်မတော်အရာရှိဆောင်တွေပြောတဲ့စကားဆွေးသူကုကာပြီးရေးထားဒီတစ်ခေါက်ဆွေးနွေးပွဲမှာရခိုင်ကော်မရှင်ကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားဖက်အတွက်ကြောင့်ဒီကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဆွစ် sentiment. Christine Bergina, see that big air there. Unless you are, would you mean when Baga, time you go, Don Sansuji in the machine and music in general, dancing yelling mess, pure heat of my chickens, we are to that, yet are 2 hours. But Lau Pien Hammer, the Gomena.
Okay, any detail or Adija material channel, but let's draw the Sunuvia to Romana di Tin, a few of Jali Nerao. Tabin, eh? Tino Yogi ကိုချင်းနေပါပေါ့နော်ကျွန်တော်တို့တောင်ချင်းလည်းပါလာပြီးဖြစ်တဲ့အတွက်တောင်စံစုကြီးရောဘုရားမှုကြီးမေးအောင်လည်းပါပေါ့နော်နှစ်ဖက်လုံးကဒီအချိန်မှာပူးပေါင်းဆောင်ရမယ်ဆိုတဲ့အနေထားရောနားလေလာရောဆိုတော့ယူဆတယ်ဟိုဖြစ်နေလို့ရှင်တော့မှလည်းစုံစမ်းရေးကော်မရှင်ပါပေါ့နော်နိုင်ငံသားထဲလာမျိုးကိုတက်မလို့အနေနဲ့အစဉ်တစိုက်ပြောပြီးတော့ကန့်ကွက်တယ်လွှတ်တော်တယ်မှလည်းတရားဝင်ကန့်ကွက်ထားတယ်ဒ
ဒီတစ်ခုရောက်တော့ဟိုဘောက်ဆောင်ရမယ်အလားလာကတော့စပူများမယ်ထင်တယ်ဒီချင်းချောက်ပြီးတော့အာနာသိမ့်မယ်ပါ냐ပြောရတဲ့ဆာလို့ရှိရင်လေဟုတ်ကဲ့ဒီချိန်မှာဖြစ်နေတဲ့ပြဿနာကအာနာမက်တဲ့သဘောနဲ့တိုင်းပြည်ရဲ့ပြဿနာကိုဖြစ်ရှင်တဲ့ကိစ္စမှာပဲသူတို့သဘောထားကိုယ်စီယာညှိနှိုင်းစီယာရှိလိမ့်မယ်ငါအာနာမက်လို့အာနာသိမ့်မယ်ငါသမဒလူချင်းလို့အာနာလူချင်းလို့ဆိုတဲ့သဘောထားမျိုးတော့
အဲ့တော့ကျွန်တော်အနေနဲ့ဟိုလိုအပ်လို့ရှိရင်တော့အရင်လည်းလုပ်ခဲ့မှုတွေဒီရခိုင်ပြည်သားမှာမထိနိုင်လို့ရှိရင်ပေါ့နော်ရေးပေါ်ရှင်နေစင်ညာပေးဖို့တောင်းဆိုခဲ့တာမျိုးတွေကတော့အချိန်ကောင်းရှိနိုင်ခဲ့တယ်သူကပြောကြတော့ဒီဥဒိန်စိန်မထက်တဲ့ကွာလာကတော့အရေးပေါ်ရှင်ကိုမပေးခဲ့တဲ့အချိန်မျိုးဖြစ်ခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့တိုင်းပြည်ဒီလိုအနာသိမ့်မဲ့အ
ဒီမြန်မာနဲ့တယောက်တည်းအမင်းကိုနားခံရသလားသူတို့မဟုတ်သူရဲ့နောက်ွယ်ကလူအပြင်ထွက်သွားတဲ့လူတွေကတော့ဘယ်လိုသဘောထားမျိုးနဲ့သူ့ကိုတိုက်တွန်းနိုင်တယ်လဲဆိုတာလည်းပဲကိုယ်မင်းစီလောက်နည်းနည်းသုံးသပ်ပါဦးဟုတ်ကဲ့အဓိကတော့ဟိုတမရမှာလက်ရှိတာဝန်ရှိတဲ့ထိတ်သွင်းရလူပဲအဓိကအနာရှိလေးရှိတယ်သူတို့ကလေရှိတော်လည်းပဲပေါ့နော်အဓိကတော့ကာကွယ်ရေးစိတ်ကြောက်ရဲ့သဘောထားဝင်ပဲဒ
ကောလဟာလာကြားတာပေါ့လေအခုNLD ပါတီရဲ့ညီလာခံမှာလည်းပဲဖွဲ့စည်းပုံပြင်ဆင်ရေးအတွက်တမန်တော်လည်းပူးပေါင်းပါဝင်စီခြင်းနဲ့ကောလဟာလာသတင်းကြားတာပေါ့လေဒေါအောင်ဆန်းစုကြည်ကလည်းပဲဗိုလ်ချုပ်မှုကြီးအငြိမ်းစားစွမ်းရှိသွားပြီးတော့တိုင်မြင်တော့ဦးသန်းရှိကလည်းပဲသဘောတူခြင်းတို့သူကသူ့သဘောထားအောင်ပြောရင်ပြောကြည့်ရလေဘာညာဆွေးပြောရလေဆိုကောလဟာလာကြားပါတယ်ဆိုတော့
အဲ့လိုပြောကြည့်ဖြစ်ပြီလားပြောရင်တော့သူလက်ခံနိုင်မယ်ထင်ပါလားဒီကိစ္စနဲ့ပတ်သက်ပြီးအဲ့ဒါတော့ကျွန်တော်လည်းအတိအကျတော့မသိနိုင်ဘူးဆရာတော်ဘူးကျွန်တော်ဦးကြီးမေအောင်လိုင်းနဲ့ဒေါက်တာဆွကြည်နဲ့ကြားထဲမှာသူတို့ပွဲတွေတော်တော်များရှိနေတယ်လို့ကျွန်တော်တို့ကြားပါတယ်ဟိုအဲ့လိုသဘောဟလာတွေ့ကြတာလေးတွေရှိတဲ့ခါကြတော့အခုလိုကိစ္စမျိုးကပြောကောင်းလဲပြောနိုင်ပါတယ်ဒါပေမဲ့ကျ
ကျွန်တော်တို့ရှော့ပေးမယ်အနေထားမျိုးပေါ့နော်ကျွန်တော်တို့တွေ့နေတဲ့အတွက်အဲ့ဒီအနေထားကချက်လာဖို့အလားလားနည်းမယ်လို့ကျွန်တော်ထင်တယ်ဆိုတော့အခုလောလောဆယ်မှာအဓိကရင်ဆိုင်နေရတဲ့ကွယ်လွယ်မှုတက်မတော်နဲ့ NLD အစိုးရနဲ့ဂျာမာအဓိကခက်ခဲတာရခိုင်ကိစ္စနဲ့ပတ်သက်လို့ပဲလားရခိုင်ကိစ္စစုံစမ်းရေးကော်မရှင်မှာတန်ငန်ရတာထည့်ရေးမထည့်ရေးကိစ္စလောက်ပဲ ဟုတ်သလားတခြားဘက်ကိစ္စများရှိနေသေးတယ်ထင်တယ်အခုလောလောဆယ်လယ်ရီသုံးသက်တာကတော့တန်ငန်ရတာထည့်မယ်ဆိုရနေရာမှာလဲအာဆီယံကိုယ်စားလှယ်တရားကိုထည့်မယ်ဆိုတော့စစ်တပ်ဘက်ကလည်းလက်ခံနိုင်ွယ်ရှိတယ်လို့သုံးသက်ပါတယ်ဆိုတော့ဒီကိစ္စမှာသဘောတူညီမှုရမယ်ထင်သလားဒါထက်အပြင်အရေးကြီးတဲ့ကိုယ်လွယ်မှုကဘာများရှိနေသေးတယ်ထင်တယ်ကိုမျိုး
โอเคโอ้ยคือไอ้ที่ใส่กันแล้วแล้วพอตัวเราที่จริงมันมากกว่าหาผู้ရှင်နေပါတယ်ကော်မရှင်ကိစ္စမှာလည်းနိုင်ငံရေးတာခက်နေနေမှာလည်းပြောပြမှုရှိနေတယ်လို့အခြားကွဲခြားတဲ့ဒီဆိုင်လည်းအများကြီးရောရှိတယ်လို့ကျွန်တော်ယူဆပါတယ်ဘာလို့လဲဆိုတော့ရွေးကောက်ပွဲပြီးကာလတွေကပေါ့နော်အထူးသဖြင့်တော့ဒီတော့သက်စစ်ကြီးဆိုရအနေနဲ့ကဒီဖွဲ့စည်းအုပ်ချုပ်ကိုဖြောင်းလဲရေးဖို့အဓိကအတန်းအစားနဲ့မက်ဆေ ဒီဖွဲ့စည်းပုံပြင်ကြောင်းလေးကိုလုံးဝလက်မခံနိုင်မယ်နဲ့ဖွဲ့စည်းပုံကိုအတိတ်ကကွယ်မယ်ဆိုတဲ့ဘောမျိုးရှိတဲ့ခါကျတော့ကျွန်တော်များတော့အဲ့နှစ်ခုကဖြစ်တိုက်တွေ့ရတာကျွန်တော်ထင်တယ်ရှင်အမြင့်ပေါ့နော်အားပြီးတော့ဆိုရပေါ်ထွက်လာကလေးကဖြစ်လာခဲ့တဲ့တင်းမှမဟုတ်ပူကြီးရလို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့ဒီချိန်ထဲမှာ
ငင်းငယ်လုံငယ်စီရနေတဲ့ဆင်ပေါ့နော်ဖွဲ့စည်းကိုကြောင်းမယ်ဆိုတဲ့ဘောမျိုးတောင်သက်စုကြီးနဲ့နောက်ပိုင်းကြောလာတဲ့အနေအထားမှာတော့တတ်မလို့နဲ့တစုံတရာတော့အနည်းဆုံးပြန်ရှိလာတဲ့ဘောမျိုး
ဟုတ်ကဲ့အဲ့တော့အဲ့ဒီငင်းငယ်ကြီးကိစ္စမှာတော့သဘောတူမှုရကြရလားဆိုရနဲ့တတ်မလို့နဲ့
ဒီဖွဲ့စည်းကိုကြောင်းရေးအတွက်ဒီငင်းငယ်လုံငယ်စီကအမြန်ဆုံးတက်ချင်တာလားဆိုတဲ
Kisama Tamaro Baka Tinkan Rekisha Dru Sopi Wamaio. Lena in Chapima, Jamian Piomes and Volley.
โอเคตรุษีมาตํารวจอนินเนี่ยแหละไอ้กิสสะก็อเปียงเลยโหชิดตัดเนี่ยป่ะเนาะตัดไล่จ่ายไล่ชิดตัดไปแล้วโหตะชู่เฉยๆมาอย่างน้อยก็รู้สึกว่าที่โหดีๆแล้วก็ว่าเนาะนอกสงสารรู้สึกว่าดีแล้วเนี่ยชุบเป็นอีกตัวตัวอ่ะป่ะไปแล้วนี่ไปแล้ว ပေါ်ကျူးမှုတူနဲ့တွေ့ပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်ပြင်းထန်တဲ့အဲဒီကိစ္စလေးကျတော့အသိမချအောင်ပေါ့နော်အခုပြန်လုံးမှာလည်းပြင်းထန်တဲ့ကိစ္စလေးကိုပြောမယ်အနေထားမျိုးအရင်ရှိခဲ့တာမျိုးအခုတော့လည်းရော့သွားတဲ့သဘောရှိတဲ့အတွက်တင်းမှမှုတော့ကျွန်တော်ဆင်းတဲ့တစ်စုံတည်းကလက်တော်တော့ကြာကောင်းကြာနေတယ်ပါဒါပေမဲ့အဲဒီငါတန်းပြန်နေပြီးတော့ဟိုမကွက်ချွတ်ရေးလို့တိုင်းသားတွေရခင်နေတယ ထားပြီးတော့စိတ်အတွက်ဆက်မယ်လို့ကျွန်တော်ယူဆပါတယ်။ရေးကြီးဆုံးကတော့ကျွန်တော်အမြင်လက်ရှိဖြစ်နေတဲ့ဒီတိုက်ပွဲတွေကိုရှော့ချနိုင်လို့ရပ်သွားနိုင်ဖို့နဲ့ရှေ့မှာဒီဖွဲ့လေပါလာနိုင်တယ်ဆိုတဲ့အလားလာမျိုးကိုဒီတစ်ခါမှာပေါ်ဆောင်နေတဲ့အနေနဲ့ကျွန်တော်တို့ဖက်လုံးကကြိုးပမ်းကြလို့ရှင်တော့ကျွန်တော်ထင်တယ်ရှေ့မှာလာလာကောင်းပါတယ်။အဲ့လိုမှမဟုတ်လို့ရှင်တော့လေဟိုတ
ဥကျော်စန္ဒရမြမအရေးတုံးသက်ချက်ကိုနာဆင်ခဲ့ရပါခရိုလာမေဆနေနေညကိုနိုင်တိုက်လေလိုင်းမှာပအကြောင်းနေဆွနေမလဲဆိုတာနာဆင်ကြည့်အောင်ပါကျွန်တော်ရှင်ရှင်ဒီခေတ်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွေရေချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆွဆွဲပြီးဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြမလုံးကျွေးအရာရှိခုနှစ်ဦးကိုအေးအေးဥရောပသမဂ္ဂနဲ့ကနေဒ Dilu nai ngai ngai ye tan khat ye yu mu re ga yakai pi ne yi a chet de ko kai dwe phie shin ya ma belaw chi ti yauk de phia phit la nai ma le. Myanmar nai ngai ye pyu pyin pyaung le yi lou ngan sin a paw ma yo yai khat mu re shi la nai ma da la. Tu la ni ye nai ngai da ga phia re ko Myanmar su ya a ni ne belu pa pa na na tong pyan kai dwe sin ma le. Taw da shin ni ye thin ni yu sa chet de ko la me sin ni nya dai yai le lai si sin ma su ni sa ya aw ma shin. Pa win su ni lo tu re ni ne view ye phone number 1-2-3-2-3-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5- Pawan and Edu in Nele, Koya and the Bortarigu, San Ebe Pippi, a San Fine Ebe Pippi, Vue Emilisa, Burmese at VOA News.com go, Jotin Pipu Tan and Lu, Vue Facebook Samina Male, Machetri Jotin Yita Pipu Tan and Mare, Pawan Sumisabu Alan Pipawanish. တရိုက်လေလိုက်မှာပါဝင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ကိုရောအားကစားကဏ္ဍရဲ့အလဲပါဖီအိုအေးရဲ့သတင်းပတ်စင်အားကစားအစီအစဉ်ကနေနှစ်ထောင်ဆယ်ရှစ်ခုနှစ်ကပါဖလားဘောလုံးပြိုင်ပွဲအထူးအစီအစဉ်ဖြစ်တဲ့ဆန်နေရာမှာဒီသတင်းပတ်မှာတော့အခုကျမတို့အတန်လွင်နေချိန်မှာဒုတိယပိုင်းဆက်ကစားနေပြီဖြစ်တဲ့အုပ်စုအက်ဖ်ကမက္ဆီကိုနဲ့ဆွီဒင်တောင်ကိုရီးယားနဲ့ဂျာမနီပွဲတွေ
သုံးသပ်ဆွေးနွေးထားပြီးကုချီကျော်သိန်းကတင်ဆက်ထားပါတယ်။
ကိုနောက်ကိုနဲ့ပုံဝန်ကျော်မင်းကြီးကျေးဇူးပါပဲဒီကနေ့ဗုဒ္ဓနေ့ကျွန်တော်တို့အခုအတန်လှည့်နေတဲ့အချိန်မှာ
Osu F ကတောင်ကိုရီးယားနဲ့ဂျာမနီ၊မက္ကဆီကိုနဲ့ဆွီဒင်၄သင်းနှစ်ပွဲကံနေပြီပေါ့ဗျာ။ဆိုတော့ပထမပိုင်းပြီးသွားပြီ။ပထမပိုင်းရလက်တော့ကျွန်တော်တို့ကဒါကြိုပြီးတော့သွင်းထားတာဆိုတော့ပထမပိုင်းရလက်တော့ကျွန်တော်တို့ကိုယ်တိုင်မသိရသေးဘူး။ဒါပေမဲ့ဒီပွဲနှစ်ပွဲရဲ့အလားအလာဘယ်လိုများသုံးသပ်ကြသလဲ။ဂျာမနီက၃မှတ်ရထားတယ်။တောင်ကိုရီးယားအမှတ်မရှိဘူး။မက္ကဆီကိုက၆မှတ်ရထားတယ်။ဆွီဒင်က၃မှတ်ရထားတယ်။ဆိုတော့ပထမအဆုံးတောင်ကိုရီးယား၊ဂျာမနီကိုကနာကိုဘယ်ဘက်ကလဲ။
အဲကျွန်တော်တို့ဂျာမနီပဲဗျာအဲဂျာမနီကတော့ဖွင့်ပွဲမှာတော့သူမက္ကဆီကိုရှုံးခဲ့တယ်ဘာလို့လဲဒါပေမဲ့ဒုတိယပွဲမှာသူဆွီဒင်နဲ့ပွဲမှာကိုယ်နဲ့အကြောင်းလဲလို့သူတို့တော်တော်ဟိုရင်တစ်ဆိတ်တည်းပေါ့တော့နောက်ဆုံးမှာတော့လိုချင်တဲ့ရလဒ်တော့ရခဲ့တယ်ဗျာအဲ့တော့တောင်ကိုရီးယားနဲ့ပြင်မှာဆိုတော့တောင်ကိုရီးယားကတော့ဒီအဆုမှာအားအနေဆုံးဆိုတော့ဒီပွဲမှာလဲဂျာမနီကဝဲအတောက်စီနဲ့ကစားနိုင်တယ်ဆိုတော့ဘောလုံးဆိုတော့လက်ရှိချန်ပီယံအသင်းတဲ့အနေနဲ့လဲဒီပွဲမှာတော်တော်လေးကျုံးလိမ့်မယ်အဲ့တော့ကျွန်တော်မြင်တော့ဒီပွဲမှာဂျာမနီပဲနိုင်နေတယ်ဗျအခုပြတ်မပြတ်ပဲကြည့်ရမယ်လို့ပဲသုံးသပ်ချင်ပါတယ်ဗ
ျဟုတ်ကဲ့ဗျကိုဝင်းကျော်မင်းကရောဂျာမနီပဲလား
အဲဟုတ်ကဲ့တော်လဲဒီပွဲမှာကိုကနာကိုနဲ့အမြင်တော့တူရမှာအဓိကတော့ဂျာမနီပေါ့ဒီလက်ရှိကမ္ဘာချန်ပီယံအသင်းနေတယ်ဒီပွဲကိုဒီဖြစ်မနေအဲငလာမယ်လို့ကျွန်တော်လေ့စားမိတယ်ဒါပေမဲ့တော်နည်းဆိုရင်တော့ဒီတောင်ကိုရီးယားအနေနဲ့သူရဲ့ဂုဏ်သိက္ခာရပါနောက်ဆုံးပွဲကိုဒီဘယ်လိုတုံ့ပြန်လဲနောက်ပြီးတော့ဒီဂျာမနီခံစစ်မှာပိုတန်းရတယ
်အမိကြီးပြီးတော့ထွက်တာ
ဆမ်းမရလဲဒီတန်ရကျန်တာရှိနေတဲ့အတွက်ဂျာမနီခံစစ်ကတော့နည်းနည်းကြုံးကြရဖို့တော့ရှိခဲ့ကအဲခုနကဘဝနာကိုပြောလို့ဂိုးပြတ်မပြတ်စောင့်ကြည့်အောင်ကျွန်တော်ထင်တယ်ဒီပွဲမှာဂျာမနီကဒီအနိုင်ဆုံးမှတ်ရဖို့တော့ပဲဥတည်လာမှာဆိုတော့ဂိုးတော့မများတော့ဘူးကျွန်တော်နေတာတုံ့ပြန်ချင်တယ်အနည်းဆုံးဝါစီရောက်နေပဲဂျာမနီကနိုင်တယ်လို့တော့ကျွန်တော်ယူဆမိတယ်ကြ
ဟုတ်ကဲ့ဗျဆိုတော့တပြိုင်နက်တည်းမှာကန်နေတယ်မက္ကဆီကိုဆွီဒင်ပွဲကပိုပြီးစိတ်ဝင်စားဖို့ကောင်းမယ်ထင်တယ်မက္ကဆီကိုကဒီနှစ်ကမ္ဘာဖလားမှာတော့မက္ကဆီကိုကဒါစတာပဲဗျနော်တကယ်ချန်ပီယံဂျာမနီကိုအပြတ်ထုတ်ထားတာပွဲဥထုတ်ပွဲမှာအပြတ်ဖြုတ်ထားပြီးတော့သူကနှစ်ပွဲနိုင်6မှတ်ရထားတာဆွီဒင်ကလည်းပဲ3မှတ်ရထားတာဆိုတော့သူ့အတွက်ကလည်းအလားအလာကောင်းနေတယ်ဒီပွဲကတော့တကယ်ကိုအကျိတ်အနယ်ဖြစ်မှာပဲဆိုတော့ကိုဝင်းကျော်မင်းဘယ်သင်းခံမှန်းလဲ
ဟုတ်ကဲ့ဒီပွဲမှာကျွန်တော်ကတော့ဒီမက္ကဆီကိုပဲပူကြိုက်ကြရအောင်ဆိုတော့ဆွီဒင်အနေနဲ့ဒီသူရဲ့ဒီအရှိပွဲစဉ်နောက်ပွဲမှာလည်းအကောင်းဆုံးပုံစံရှိနေခဲ့တယ်။ဂျာမနီနဲ့ပွဲမှာဆိုလည်းနောက်ဆုံးပွဲကျင်စီအကောင်းဆုံးကစားနိုင်တယ်။ဒါပေမဲ့ဒီသွားသတိထားနေရတာကြောင့်မိနစ်80နောက်ပိုင်းဆိုဆီဒင်အတင်းရဲ့ဒီတဲချခံနေတာလည်းအားနေရကြ။ကစားအားလည်းနည်းနည်းကြားရတဲ့အချိန်မှာကျွန်တော်ထင်တယ်လော်ရန်တိုတို့ခါရန်တက်ဆိုဦးဆောင်လာမဲ့မက္ဆီကိုတိုက်စစ်ကိုတော့ဒီမိနစ်90လုံးတောက်ခံနိုင်လို့တော့ဖြစ်နိုင်ကြ။အဲ့တော့ကျွန်တော်ဒီပွဲမှာမက္ဆီကိုပဲရွေးချယ်တယ်နဲ့အကြံအစည်ကိုဒီလည်းရှိလာနိုင်တဲ့အဲလိုကျွန်တော်ယူဆနေကြ။သောဆုံးမှာမက္ကဆီကို2-1လောက်နဲ့ပဲအနည်းဆုံးနိုင်သွားမယ်လို့ကျွန်တော်ယူဆနေရ
ပြ။ဟုတ်ကဲ့။ကိုနောက်ကိုကိုဝင်းကျော်မင်းကမက္ကဆီကိုတဲ့ကိုနောက်ကိုဆွီဒင်ကိုများပေးကျင်သေးလား
။ဟုတ်ကဲ့ကျွန်တော်တော့ဆွီဒင်ကိုလည်းထပ်ပြီးတော့ညင်းကျင်နေတယ်ဘာလို့လဲဆိုတော့မက္ကဆီကိုလည်းက6မှတ်တော့ရထားပြီဒါပေမဲ့ဟိုနောက်ဆင့်တက်ပြီလို့ပြောလို့ရပါမယ်တင်ချာနီးရဆိုတော့ဆွီဒင်ကိုရှုံးမယ်ဂျာမနီလည်းနိုင်မယ်ဆိုရင်အ3-6မှတ်စီတည်သွားပြီးတော့နည်းနည်းလေးတွေ့ရပြောမှာရှိတယ်ဒါအဲ့တော့မက္ကဆီကိုလည်းအနည်းဆုံးတည်ရတော့ကံမဆိုဒီကြောက်တက်မှာပေါ့နော်အဲ့တော့လက်ရှိလူစင်းရဲ့အနေထားရတော့ခုနကကိုဝင်းကျော်မင်းပြောခဲ့လို့ရပြီစီစဉ်မှာဒီ market verse တို့လို့ပေါ့နော်ဒီတခြားတက်ကြီးကစားသမားကြီးရှိတယ်ပေါ့နော်အဲ့တော့သူတို့ဟိုတိုက်စစ်ကဒီတိုက်စစ်မယောက်ကလည်းလေးတယ်အထလေးတယ်ပေါ့နော်အဲ့တော့ခုနကကိုဝင်းကျော်မင်းပြောခဲ့လို့ပထမပိုင်းတော့ပဲသူတို့ goal တို့ဒီတက်တက်ကြွကြွနဲ့ဘောတက်လုံးခေါင်းနဲ့ကစားနိုင်မယ်ဒုတိယပိုင်းတော့မှကျလာနိုင်တယ်ဗျာမက္ကဆီကိုကတော့ကြောင်ရံပဲပေါ့နော်သူရှေ့ရဒီလိုဇာနိုတို့ဒီကာလိုစီလာတို့အာနန်ဒက်တို့ကလည်းမစိုးဘူးပေါ့နော်အဲ့တော့ဒီဘက်မှာလည်းမက္ကဆီကိုရဲ့အတားရမယ်ကြာမက္ကဆီကိုတည်ရုံကိုအနိုင်ပေါ့နော
်ဟုတ်ကဲ
့အဲ့ရလည်းပဲသူ့ကိုများပါလေ
ဆိုတော့ကျွန်တော်တို့မြန်မာစံတော်ကြီးဒီနောက်နေ့ကူးသွားပြီပေါ့နော်28ရက်နေ့ကြာသပတေးမနေ့အစောကြီး12နာရီခွဲမှကြာတော့အုပ်စု E ကဆွစ်ဇာလန်နဲ့ကော့စတာရီကာဘရာဇီးနဲ့ဆာဗီယာဒီအုပ်စုမှာလည်းဆွစ်ဇာလန်က4မှတ်ဘရာဇီးက4မှတ်ဆာဗီယာက3မှတ်ကော့စတာရီကာအမှတ်မရှိဘူးဆိုတော့ဆွစ်ဇာလန်နဲ့ကော့စတာရီကာကိုဝနကိုဘယ်ဘက်ကခံမှန်းလဲ
ဟုတ်ကဲ့ပြဒီပွဲကတော့ကော့စတာရီကာလဲတာနှစ်ပွဲလုံးရှုံးပြီးအောက်ဆူကနေထွက်လိုက်ရပြီမင်းတို့အရင်ညံ့တာတော့မဟုတ်ဘူးပေါ့နော်ဒီကဲ2014ကမ္ဘာဖလားလောက်ကတော့မကောင်းဘူးပေါ့နော်ဒါပေမဲ့ဒီဂျိုအီကမ်ဘဲတို့ဘိုင်ယာရူကဒီဒီဒီကမ္ဘာဖလားမှာ2014လောက်မကောင်းတော့ပေမဲ့တို့နောက်ဆုံးအနေနဲ့ရှော့တွေ့လို့တော့မရဘူးပေါ့နော်ဆွစ်ဇာလန်ကတော့ဒုတိယပွဲမှာဆာဗီယာကိုနိုင်ပြီးတော့သူလည်းအချိန်ကြီးအောက်ဆူတက်ဖို့ကတော့အချိန်ကြီးကောင်းနေတယ်ဗျအဲ့တော့ဒီဘက်ကတော်တော်လေးအခြေအနေတော့ရှိနေမယ်။အပြန်လည်တော့ကစားနိုင်နေမယ်ဗျာ။ဒါပေမဲ့ရက်လက်ပိုင်းအနေထားတော့ဆွစ်ဇာလန်ပဲနိုင်ဖို့တော့များတယ်ဗျာ။ဒါပေမဲ့ကော့စတာရီကာလည်းဒီမထင်မဖဲနဲ့တရီခံကစားသွားတာမျိုးတော့လုံးမဲ့အလားအလာလည်းရှိပါတယ်ဗျာ
။ဟုတ်ကဲ့။ကိုဝင်းကျော်မင်းဆွစ်ဇာလန
်ဟုတ်ကဲ့ဗျာ။ဒီဘက်မှာတော့ကျွန်တော်အနေနဲ့တော့ဒီတရီကြလက်ထွက်လာမှရှင်တော့လက်ပြန်လုံးတဲ့ဖြတ်ထားလို့ထင်ကြ။ဒါဆိုတော့ဆွစ်ဇာလန်ကလည်းဒီ
ဒီကနေ့မှာပါတယ်စာခါတို့ဒီရှာတူရီတို့လိုတိုက်ဖြစ်ကြတာမှာကောင်းနေတယ်ပြင်ဖို့တွေရနေကြတာမှာဒီပါနေရအတွက်ကော့စတာရီကာခံစစ်ကတော့အနေနဲ့ကျွန်တော်ရုံးကြရတယ်ဒါပေမဲ့တစ်ခုရှိရတာဒီတောင်ဖုံးဘွဲဖြစ်တဲ့အတွက်သူကုန်တိတ်ခါရကော့စတာရီကာရဲ့တုံ့ပြန်မှုဆိုတဲ့လမ်းခံစစ်အနေနဲ့ကျွန်တော်တော့ခါရောက်မယ်လို့ကျွန်တော်လည်းယူဆမိတယ်အဲ့ဒါကြောင့်ပြင်ဖို့ရှိတာလိုက်မယ် သွားလိမ့်မယ်ဒါမှတ်မှာ
ဟုတ်ကဲ့ဗျ
ဘရာဇီးဆာဗီးယားမှာငါမှတ်မှာဆွစ်ဇာလန်ကတရေကြရင်ငါမှတ်ရမယ်ဆိုတော့ဘရာဇီးဆာဗီးယားရလက်ကဘယ်လိုဖြစ်သွားနိုင်မလဲကိုဝင်းကြော်မင်
းဟုတ်ကဲ့ဘရာဇီးဆာဗီးယားပွဲကတော့ဒီဝဲတကယ်ကိုသူတော့အတိုင်းပေါ့ဘရာဇီးအတွက်လည်းဒီအေးရှင်ပညာအရေးကြီးလို့ဆာဗီးယားအတွက်လည်းတကယ်ကိုနောက်ဆုံးတက်ဖို့ဆိုအရေးပါတဲ့ပွဲချင်းဖြစ်တယ်ဟုတ်တော့ဘရာဇီးအနေနဲ့ဒီဝဲအဖြစ်မနေနိုင်မှုလိုရနေတဲ့အတွက်ရှိပွဲတင်တော့သူတို့နိုင်ရခဲ့တဲ့အတိုင်းပဲဒီဗီလီယန်တို့နေမာတို့ကိုပတ်စားရသုံးမယ်ဒီပွဲကလည်းဒီဆာဗီးယားဆက်စပ်ပိုင်းကဒီမာဂျော့လေဒီပတ်စီကြောင်းနိုင်တဲ့ကစားသမားတွေပါနေတယ်ဆိုတော့ကျွန်တော်ထင်တယ်ဘရာဇီးကိုတော့သူတို့ရှင်ကစားနိုင်ဖို့အနေချင်းတော့လိုရသေးတယ်လို့ထင်တယ်ဗျအဲ့တော့ကျွန်တော်ကဘရာဇီးပဲအနိုင်ရတော့မယ်ထင်တယ်ဘရာဇီး6000ပြတ်သွားနိုင်တော့မယ်လို့ကျွန်တော်ယူဆမိတယ်ဗျ
ဟုတ်ကဲ့ကိုနောက်ကို
ဟုတ်ကဲ့ဒီပွဲကဘရာဇီးကတော့၄မှတ်ရထားတယ်ဘာလို့တော့ဒီပွဲမှာသူတို့ဒီတမတ်ရမှာဆိုတော့နောက်ဆက်တက်ပြီးတော့ပြောလို့ရပြီပေါ့နော်ဘရာဇီးကအာမတ်ဆိုရင်ဒီဆာဗီးယားလေးမှတ်ပေါ့နော်ဆွစ်ဇာလန်လည်းလေးမှတ်တို့နိုင်နိုင်ရှုံးရှုံးကြည့်ကြဖို့ပေါ့နော်အဲ့တော့ဘရာဇီးတမတ်ရတော့တက်ပြီကြအဲ့တော့ဆာဗီးယားရဲ့ခြေစွမ်းလည်းကနကုမင်းကြောင့်မင်းပြောဆိုဒီမာကက်တို့ဒီတာဒက်တို့ဝန်ရှိမှာလည်းမီထရိုဗစ်တို့ရှိခဲ့ကြဒီမကွင်းလည်းပိုင်းကတော့ဘရာဇီးကိုရှင်းနိုင်လိမ့်မယ်ဒါပေမဲ့တိုက်စစ်ပိုင်းကတော့ဆာဗီးယားတို့အားနေတယ်ကြခါစစ်ပိုင်းမှာလည်းဘရာဇီးကကိုယ်တားရပေါ့နော်ဒီဆာဗီးယားခံစစ်ကတော့ဒိုင်ဗန်ဒိုဗစ်တို့ကိုလာရောလို့နည်းနည်းတက်ကြည့်ပိုင်းတော့ရောက်သွားအဲ့တော့ဒီပွဲကဆာဗီးယားကွင်းလေပိုင်းအတားရလို့မလို့နည်းနည်းအကျိနေတော့ရှိနိုင်ပေမဲ့ဒီပွဲကြီးရလက်အနေနဲ့ကတော့ဒီဘရာဇီးပဲပေါ့နော်ဆက်စားရရတာတဲ့မြန်တော့ညင်ကစားသမားရှိတဲ့ဘရာဇီးပဲကတ်နိုင်လိမ့်မယ်ဒီက
အကစားစီစဉ်ကိုထုတ်လင်းပေးလိုက်တာပါမနေ့ပြန်ကြာရပင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ရမှာပါလိုင်းတိုမီတာ30 40 48နဲ့50တို့ကနေဖိုင်ယူနာဆင်နိုင်ပါတယ်အခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချက်ကိုကွန်အောင်ကပြောပြပေးပါဦ
းရုရှားမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာတော့ OCF ကမက္ကဆီကိုနဲ့ဆွီဒင်တို့ကစားနေကြရမှာဆွီဒင်ကအခုချိန်မှာ2ဂိုးသွင်းထားခဲ့ပါပြီ။လွေမှုကြီးကြပ်ရေးဥပဒေပြောင်းလဲပြင်ဆင်ပြီးအတည်ပြုပြဋ္ဌာန်းနိုင်ဖို့ Republican အောက်လွှတ်တော်မတ်တွေကိုတမရတော်နဲ့ထပ်မဒီကနေ့မှာထပ်မတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်လည်းအထက်လွှတ်တော် Democrat တွေကတော့ဒီဥပဒေကြမ်းကိုပယ်ချမယ်လို့သူကခန့်မှန်းထားပါတယ်။မြန်မာနိုင်ငံရဲ့ဂျန်ပေဂျွန်ဘိုတန်ရဲ့ရုရှားခီးစဉ်ကြောင့်အမေရိကန်နဲ့ရုရှားဆက်ဆံရေးပုံမှန်ပြန်ဖြစ်လာဖို့အခွင့်အလမ်းတိုးလာတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဂျွန်ဘိုတန်ကိုဒီကနေ့မှပြောပါတယ်။နိုင်ငံဆက်ဆံရေးအကောင်းဆုံးအနေအထားမှာရှိမနေဘူးလို့လည်းသူကဆိုပါတယ်။တင်းမာတဲ့သဘောထားရှိပြီးရုရှားပေါ်ပိုပြင်းထန်တဲ့ပိတ်ဆို့တိုက်ခတ်မှုတွေချမှတ်ဖို့အချိန်ကြီးတိုက်တွန်းပြောဆိုခဲ့မှုတဲ့မြန်မာနိုင်ငံရဲ့ဂျန်ပေဂျွန်ဘိုတန်ဟာအမေရိကန်နဲ့ရုရှားဆက်ဆံရေးအပါအဝင်ဖိလာနိုင်ခြေရှိတဲ့သမ္မတရဲ့တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်လို့ရုရှားအစိုးရအရာရှိနဲ့ဆွေးနွေးမှာဖြစ်တယ်လို့အင်မီရောဘက်ကတော့ပြောဆိုထားပါတယ်။ဂျပန်အာဂါသာစူးစမ်းလေ့လာရေးယင်းစဉ်ဟာ3နှစ်ခွဲကြာအာဂါသာရဲ့ခီးနှင်ငယ်ပြီးတဲ့နောက်ဂျိုးသိန်းဂျိုးမွားတစ်ခုစီရောက်ရှိသွားပါပြီ။အာဂါသာအတွင်းပိုင်းကီလိုမီတာတန်း300အထိခီးနှင်ခဲ့တာဖြစ်ပြီးအဲဒီဂျိုးသိန်းဂျိုးမွားရဲ့ကြောက်သားမျက်နှာပြင်ပေါ်ကနမူနာအစိပ်ပိုင်းအချို့ကိုကဘာမြေပြင်စီပြန်လည်ယူဆောင်လာနိုင်ဖို့အတွက်ပထမဆုံးအကြိမ်စူးစမ်းလေ့လာမှုလည်းဖြစ်ပါတယ်။ဟာယာဘူဆာ2အာဂါသာစူဇန်လေးလာရဲ့ယင်ဟာဒီကနေ့ပုတ္တဟူးနေ့မှာရူဂူဂျိုရဲ့အထက်ကီလိုမီတာ20လောက်အထိချဉ်းကပ်နိုင်ခဲ့တဲ့အကြောင်းဂျပန်အာဂါသာစူဇန်လေးလာရဲ့အေဂျင်စီကပြောပါရယ်ဂျိုမျက်နှာပြင်ပေါ်ကနမူနာအစိပ်ပိုင်းတွေကိုမရယူနိုင်သေးခင်မှာတော့လာမယ့်18လအတွင်းဒီဂျိုရဲ့ပုံရိပ်တွေကိုရိုက်ကူးရတာတွေလှုပ်ဆောင်သွားပါမယ်ခင်ဗျာ
တရင်အချင်းချက်ကိုကွန်အောင်ပြင်ညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရင်မူကမဆုံမွန်ဖြစ်ပြီးအတန်ဖိုင်အင်ဂျင်နီယာကတော့မီဂဲလ်ဒူဗန်စကီဖြစ်ပါတယ် VOA American အတန်ရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 ခွဲနဲ့ 9:00 ခွဲထိလိုင်းဒိုမီတာ 24 kHz 11.33 လိုင်းဒိုမီတာ 32 kHz 93.5 နဲ့လိုင်းဒိုမီတာ 40 kHz 94.30 တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းမှရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
Thank you.
This program has come to you from the Voice of America, Washington.